Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ်မေလ9ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါကျမကဆွေးမြတ်မှုပါရှင်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတတိပေးခဲ့တဲ့အကြောင်းကပဲသမ္မတထရမ့်ကအမျိုးသားလွန်ကြိုးရေးအကြံပေးအဖြစ်နဲ့မိုက်ကယ်ဖလင်းကိုခန့်ခဲ့တယ်ဆိုတာကိုအင်ဗျူတော်ကအတည်ပြုပြောလိုက်ပါတယ်ဗြိတိန်မှာရောက်နေတဲ့ဒေါက်တာဆန်းစုကြည်ကတော့ဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်ဒီလူမျိုးထိတ်တန့်တဲ့တွေကိုရှားဖောင်တဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းစီစဉ်ပြီးမှလည်းဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေမြန်မာအစိုးရလုပ်နေတဲ့အပြောင်းလဲတွေနဲ့အခက်အခဲတွေကိုသိရအောင်လန်ဒန်မြို့သူမြို့သားတွေကိုယ်တိုင်လာကြည့်ကြဖို့ဖိတ်ခေါ်လိုက်တဲ့မိကွန်းအကြောင်းကိုလည်းကြားဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့မြောက်ကိုရီးယားနဲ့မြန်မာတန်ရေးအဆက်အသွယ်ရှိပေမဲ့မြန်မာတန်ယုံကိုမြောက်ကိုရီးယားမှာဖွင့်လှစ်ထားခြင်းတော့မရှိပါဘူး။ဘာကြောင့်ပါလဲ
။မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်းမှာတော့မြန်မာတန်ယုံဖွင့်လှစ်ထားခြင်းမရှိပါဘူး။နောက်ကိုရီးယားနိုင်ငံဆိုင်ရာမြန်မာသံမကြီးကိုတော့တရုတ်ပြည်သူသမ္မတနိုင်ငံဆိုင်ရာမြန်မာသံဆိုင်ရောနေပြီးတော့တွေ့ပြီးတော့တာဝန်ထမ်းဆောင်ပါတယ်။ဒါကြောင့်မို့နောက်ကိုရီးယားနိုင်ငံ
အမေရိကန်ဆိုင်ရာမြန်မာသံမကြီးက VOA ကိုပြောပြသွားတာပါ။နောက်ပိုင်းမှာအပြည့်အစုံကိုနှားဆင်ရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့စီးပွားရေးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်စတဲ့အစီအစဉ်တွေကိုကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆွမျက်မှုနဲ့ရှားဖောင်တို့ကပြောပြပါအောင်ရှင
်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကသတိပေးခဲ့တဲ့ကြားကအငြင်းစားကြီးတဲ့ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကိုသမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့ခန့်ခဲ့တယ်ဆိုတာကိုအင်ဗျူတော်ကအတည်ပြုပြောလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်နိုဝင်ဘာလ10ရက်နေ့တုန်းကသမ္မတဘရက်အိုဘားမားနဲ့အင်ဂျီရောမှာတွေ့ဆုံခဲ့စဉ်မှာသမ္မတအိုဘားမားကမစ္စတာထရမ့်ကိုကိုယ်တိုင်သတိပေးခဲ့တာဖြစ်တယ်ဆိုတာကိုအင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကတင်းလာနေကသတင်းစာရှင်းလင်းပွဲမှာအတည်ပြုခဲ့ပါတယ်။ရွေးကောက်ပွဲကာလကထရမ့်ကိုထောက်ခံပြီးတော့သမ္မတအိုဘားမားရဲ့ဆွမ်းဆောင်မှုတွေကိုရှုတ်ချပြောကြားခဲ့တဲ့ဖလင်းကိုအိုဘားမားကတိတ်မကြိုက်တာလူတိုင်းသိတယ်လို့မစ္စတာစပိုက်ဆာကဆိုပါတယ်။ဖလင်းရဲ့စီမံခန့်ခွဲမှုပုံစံကြောင့်စစ်ဖက်ထောက်လိုက်ရဲ့အကြီးအကဲရာထူးကနေ2014ခုနှစ်မှာသမ္မတအိုဘားမားဖယ်ရှားခဲ့တာဖြစ်ပါတယ်။မစ္စတာအိုဘားမားရဲ့တတိပေးမှုကြားကပဲဖလင်းကိုအမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့သမ္မတထရမ့်ကခန့်အပ်ခဲ့ပြီးတော့ရုရှားနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ကြတာကြောင့်24ရက်အတွင်းမှာပဲယာရုကနေဖယ်ရှားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီဖလင်းရဲ့နောက်ကြောင်းလုံခြုံရေးကင်းရှင်းကြောင်းထောက်ခံချက်ကို2016ခုနှစ်မှာဘာကြောင့်အိုဘားမားအစိုးရကဆက်ပြီးပေးထားတယ်လဲဆိုတာကိုအင်ဂျီရောပြောခွင့်ရစပိုက်ဆာကမေးခွန်းထုတ်ခဲ့ပါတယ်။အမေရိကန်ဆိုင်ရာရုရှားတပ်အမတ်ကြီးနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဖလင်းကဒုသမ္မတမိုက်ပန့်စ်ကိုလိန်ညာပြောခဲ့တယ်ဆိုတာကိုထရမ့်အစိုးရတက်လာပြီးချင်းမှာအင်မြူရောတာဝန်ရှိသူတွေကိုသူသတိပေးခဲ့တယ်လို့ထရမ့်အစိုးရလက်ထက်ကရှင်းနေချုပ်တာဝန်ကိုခိတ္တတာဝန်ယူခဲ့သူဆယ်လီယိတ်စ်ကလည်းအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီကွဲကြားနာပွဲမှာပြောကြားခဲ့ပါတယ်။ကြားဖြတ်ထောက်လှမ်းမှုတွေအရဖလင်းနဲ့ရုရှားတပ်အမတ်ကြီးစာကေကက်စလက်တို့ကြားအဆက်အသွယ်ရှိခဲ့တယ်ဆိုတာသိရတယ်လို့ဆယ်လီယိတ်ကတင်းလာနေကကြားနာပွဲမှာပြောကြားခဲ့ပါတယ်
။ American Republican ထက်လွတ်တော်မှဂျွန်မက်ကိန်းဟာသမ္မတဒေါ်နယ်ထရမ့်အစိုးရရဲ့နိုင်ငံခြားရေးမူဝါဒကိုဝေဖန်လိုက်ပြီးကမ္ဘာတဝန်းလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြေအဝါအာရုံစိုက်လှုပ်ဆောင်မှုတွေမရှိဘူးလို့ပြောဆိုလိုက်ပါတယ်။လွတ်လပ်ခြင်းဆိုတာဟာလူသားတွေရဲ့မွေးရပါအခွင့်အရေးဖြစ်တယ်ဆိုတဲ့အယူအဆအပေါ်မှာအခြေခံထားတဲ့ကျွန်တော်တို့နိုင်ငံအနေနဲ့လူအခွင့်အရေးတွေနဲ့ပတ်သက်လာရင် American ပြည်ထောင်စုကထုတ်ဖော်ပြောဆိုဖို့တာဝန်ရှိတယ်လို့ Republican အထက်လွှတ်တော်အမကတောက်တာနဲ့ထုတ် New York Times သတင်းစာပါအတွင်းမြင်ဆောင်ပါကဏ္ဍမှာရေးသားခဲ့တာပါ။အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒဟာအမေရိကန်ပြည်သူအကျိုးစီးပွားတွေကိုတိုးချဲ့လှုပ်ဆောင်ဖို့အတွက်ကြီးမားတဲ့အဟန့်တားတွေကိုဖန်တီးပေးရရောက်တဲ့ဆိုတော့နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့မကြာခင်ကပြောဆိုခဲ့တဲ့မှတ်ချက်ကို Mr. McCain ကဝေဖန်ပြောဆိုခဲ့တာပါဒီလိုပြောဆိုမှုတွေဟာကမ္ဘာတဝန်းမှာရှိတဲ့လူတွေကိုဖိနှိပ်ဖို့အတွက်နိုင်ငံခြားရေးဝန်ကြီး Tillerson ကသတင်းစကားပါလိုက်တယ်လို့ဖြစ်ပြီးဆိုလိုတာကမျှော်လင့်ချက်တွေအတွက်အမေရိကန်ကိုမျှော်ကိုးမနေနဲ့ကျွန်တော်တို့ရဲ့မူဝါဒတွေဟာကျွန်တော်တို့အကျိုးအများအတွက်သာလှုပ်ထားတာဖြစ်ပြီးမင်းတို့နဲ့မသက်ဆိုင်ဘူးဆိုတဲ့သဘောတည်ရောက်နေတယ်လို့မစ္စတာမက်ကင်းကဆောင်းပါးမှာဝေဖန်ရေးသားထားပါရဲ့ရှင်
။ပြည်သက်သမ္မတအဖြစ်ပြည်သက်ပြည်သူတွေရွေးချယ်ခဲ့သူအမန်နီယောမက်ခရွန်ကိုကမ္ဘာတဝန်းကခေါင်းဆောင်တွေနဲ့နိုင်ငံရေးခေါင်းဆောင်တွေကဂုဏ်ပြုစကားပါနေကြပါတယ်။ American Damra Donald Trump ga Mr. McCarthy ko tinin la ni ga telephone ne set twe gung pyu saka pyo ge de lo im yu ro pyo kwe ya tu Sean Spicer ga pyo ba de McCarthy ne atu let twe saw yet twa me lo tinin ka ni ni rong ga le Damra Trump ga Twitter lu mu kun ye paw ma yee ta ge ba de pyin twe Damra de phit la me Emmanuel Macron ne pyin twe pi tu re ko gung pyu pyo cha ge tu re de ma American Damra shwe ka pwe win ge tu Hillary Clinton American nai ngan da a khwin yee hlou sha tu Jesse Jackson ne New York Mural won Bill de Blasio ro le pawin ma de Mr. McCall anay mu ha khai ma si long ne pyinte Germany sat san ye ye anay mu phit de lo Germany win ji chou Angela Merkel ga pyo cha ge ba de pyinte ywe ka pwe ya lat dwe thwat paw la pi de naw a yin song gung pyu saka pyo ge cha du ri de ma Germany win ji chou le pawin ma de Britain win ji chou Theresa May ga le pyinte ha Britain ye a yin ni song maha mai naingan ta khu phit bi ပေါ်အ လေး ထားတဲ့ ကိစ္စတွေ မှာ သမရ တင်းနဲ့ အတူ လက်တွဲ လုပ်သွားဖို့ စိတ်အား ထက်သန် ကြောင်း ပြော ကြ ခဲ့ ပါတယ် ပြင်သစ် နိုင်ငံ ကို EU ဥရောပ သမဂ္ဂတွေ မှာ ဆက်ရှိ နေဖို့ လိုလားတဲ့ Macron ကို ပြင်သစ် ပြည်သူတွေ က ရွေး ချယ် ခဲ့ တာ ကြောင့် EU နဲ့ အတူ သွားမယ့် အနာဂတ် ကို ပြင်သစ် က ရွေး ချယ် ခဲ့တဲ့ အတွက် ကျေးဇူး တင်တယ် လို့ EU Commission ဥက္ကဋ္ဌ Jean-Claude Juncker က Twitter ပေါ် မှာ ရေးသား ခဲ့ ပါတယ် တခါ ဥရောပ ကောင်စီ ဥက္ကဋ္ဌ Donald Tusk ကတော့ ပြင်သစ် ဟာ လွတ်လပ်မှု နီးမြှောက်မှု နဲ့ အပြန်အလှန် ယင်းနှီး ဖြစ်တင်မှုကို ရွေး ချယ် ပြီးတော့ တရင်းမားတွေကို ဆန့်ကျင်ကြောင်း ပြသခဲ့ကြတယ် လို့ ပြော ပါတယ် ရုရှား သမ္မတ Vladimir Putin က လည်း ဂုဏ်ယူကြောင်း ပြော ကြခဲ့ ပြီး ပြင်သစ် နဲ့ ရုရှား ကြား အပြန်အလှန် မယုံကြည်မှုတွေကို ကြော် လွှားကာ နိုင်ငံတကာ တည်ငြိမ် လုံခြုံရေး အတွက် စည်းလုံးကြားဆို လို့ ရုရှား အစိုးရ website ပေါ်မှာ ရေးသား ဖော်ပြခဲ့ ပါတယ် အလားတူ Japan, တရုတ် Australia နဲ့ Latin America နိုင်ငံတွေ က လည်း Emmanuel Macron ရဲ့ အောင်မြင်မှုကို ကြိုဆိုခဲ့ ကြပါတယ် ရှင်
American နိုင်ငံ ကြားရေးဝန်ကြီး Rex Tillerson နဲ့ Russia နိုင်ငံ ကြားရေးဝန်ကြီး Sergey Lavrov တို့ ဗုဒ္ဓဟူးနေ့ ကြရင် Washington မှာ တွေ့ဆုံဖို့ ရှိပြီး Syria, Ukraine နဲ့ တခြား နိုင်ငံ နိုင်ငံ ဆိုင်ရာ ကိစ္စရပ်တွေကို ဆွေးနွေးကြဖို့ ရှိပါတယ် Syria ရဲ့နဲ့ ပတ်သက်လို့ အကြမ်းဖက်မှု လျှော့ချရေး Syria ပြည်သူတွေစီ လူသားချင်း စာနာ ထောက်ထားတဲ့ အကူအညီတွေ ပေးဝေနိုင်ရေးနဲ့ ပဋိပက္ခတွေ ဖြေရှင်းဖို့ နိုင်ငံ ရေး ဆွေးနွေးမှုတွေ လုပ်နိုင်ဖို့ အတွက် စတဲ့ အကြောင်းတွေကို နိုင်ငံ ကြားရေးဝန်ကြီးက ဆွေးနွေးသွားဖို့ ရှိတယ် လို့ တနင်္လာနေ့က ထုတ်ပြန်တဲ့ နိုင်ငံ ကြားရေး ဌာန ရဲ့ ကြေညာချက် မှာ ဖော်ပြထားပါတယ် Syria နိုင်ငံ မှာ အကြမ်းဖက်မှု လျှော့ချရေး ဇုံတွေ သတ်မှတ်သွားမဲ့ Russia ရဲ့ အစီအစဉ်ကို American က အနည်းကအဆောင်ကြီးလေ့လာသွားမယ်လို့ American ကာကွယ်ရေးဝန်ကြီး James Mattis ကပြောဆိုလိုက်ပြီးနောက် အခုလိုကြေညာချက်ထွက်ပေါ်လာတာပါ တနင်္လာနေ့တုန်းက Syria ရေးဆိုပြချက်နဲ့ ပတ်သက်လို့ မြင်းမြတ်ရမှာတော့ Mr. Mattis ကဒီကိစ္စဟာ လွယ်မြောင်တဲ့ခက်ကြောင် ဒီကိစ္စ အလုပ်ဖြစ်မဖြစ် အဆိုပြချက်တွေကို ပြန်လည်သုံးသပ်သွားမယ်လို့ ဆိုပါတယ် 6 နှစ်ကြာဖြစ်လာတဲ့ ပဋိပက္ခတွေ အဆုံးသတ်နိုင်ဖို့အတွက် Syria မှာ သူတို့ အစိုး အကြမ်းဖက်မှု လျှော့ချရေးဇုံတွေ သတ်မှတ်သွားမယ် ဆိုတဲ့ Russia ရဲ့ အဆိုပြချက်ကို ပြီးခဲ့တဲ့ တစ်ပတ်ကပဲ Russia, Turkey နဲ့ Iran နိုင်ငံတို့က သဘောတူခဲ့ကြတာပါ Kazakhstan မြို့တော် Astana ပြုလုပ်တဲ့နောက်ဆုံးအကြိမ်ငြိမ်းချမ်းရေးစကားပြောဆိုဆွေးနွေးပွဲရဲ့အဆုံးမှာပဲ Syria ပြစ်ခတ်ရဆဲရေးအတွက် အမခန် ပြုလုပ်ပေးတဲ့ဒီသုံးနိုင်ငံကကိုယ်စားလှယ်တွေသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ် Syria နိုင်ငံအတွင်းသဘောတူနဲ့ Islamic စစ်တပ်တွေ အဓိက ထိန်းချုပ်မှုရှိတဲ့နယ်မြေ၄နေ ရာမာဒီ ပြစ်ခတ်တိုက်ခိုက်မှုတွေ လျှော့ချလို့ရအောင် ဆိုတဲ့အဆိုပြုချက်ထဲမှာပါဝင်ပါတယ် ဒီကနဦးသဘောတူညီချက်ဟာ တောက်ကြနဲ့ ညတကောင်ရန် အချိန်မှာစပြီး အသက်ဝင်မှာဖြစ်ပါတယ် အဲ့ဒီဇုံတွေဟာ American ဥဆောင်တဲ့ မဟာမိတ် အဖွဲ့ရဲ့ လေဒါစခန်းနဲ့ ညီကတယ်လို့ ရုရှား ကပြောပါတယ်ရှင်
New American Sun မနေ့ဖက်မြန်မာဘာသာစီစဉ်တွေကို မနေ့ 6 နိုင်ကနေ 9 နိုင်အထိ စိုင်းဒိုမီတာ 32 kHz 632 nga စိုင်းဒိုမီတာ 40 kHz 4433 nga စိုင်းဒိုမီတာ 48 kHz 685 ဒုတိယနာရီဘက်မှာ စိုင်းလက်မီတာ 190 kHz 1505 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ် မြန်မာနိုင်ငံမှာ လွတ်လပ်မှုနဲ့ ဒီမိုကရေစီ အပြောင်းအလဲတွေကို အကြမ်းမဖက်တဲ့နည်းနဲ့ ရရှိအောင် ပြောင်းလဲ ကြိုးစားခဲ့တဲ့သူ ဖြစ်တာကြောင့် နိုင်ငံတော် တိုင်ပင်ခံ ပုဂ္ဂိုလ်တော်အောင် ဆန်းစုကြည်ကို လန်ဒန်မြို့တော်က အမြင့်ဆုံး Honorary Freedom of the City of London ဂုဏ်နူးဆောင်ဆုကိုပေးရခဲ့ပါတယ် တနင်္လာနေ့ကလုပ်ခဲ့တဲ့အခမ်းအနားမှာတော့ အောင်ဆန်းစုကြည်က လန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုတွေကိုချီးကျူးခဲ့တယ်လို့ လန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံလာလေပေါ်လဲဖိတ်ခေါ်ခဲ့ပါတယ် NLD အစိုးရကြိုးစားလုပ်နေတဲ့အပြောင်းအလဲတွေနဲ့ဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လဲဆိုတာသိရအောင်လို့ကိုရိုင်းလာကြည့်ကြဖို့အတွက်တော့အောင်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တာဖြစ်ပါတယ် မငြိမ်းချမ်းသေးတဲ့မြန်မာနိုင်ငံမှာ Honorary Freedom Suit ပေးတာကိုကန့်ကွက်တဲ့ကချင်တိုင်းရင်းသားတချို့နဲ့ရိုဟင်ဂျာတွေကလည်းအခမ်းအနားကျင်းပတဲ့ Guild Hall အဆောက်အဦးရှိမှာဆန္ဒပြခဲ့ကြတယ်လို့ ဒေါ်အောင်ဆန်းစုကြည်ရဲ့ဆွမ်းဆောင်မှုကိုထောက်ခံသူတွေကလည်းလာရောက်အင်အားပြခဲ့ကြပါတယ် တနင်္လာနေ့ကပဲ ဒေါ်အောင်ဆန်းစုကြည်ဟာ Britain ကာကွယ်ရေးဝန်ကြီး Sir Michael Fallon Britain နိုင်ငံသားကြီးနဲ့ တနသဟာယရေးရာဝန်ကြီးဌာန Asia Pacific ရေးရာဒုတိယဝန်ကြီး Alok Sharma ဗြိတိန်နိုင်ငံအပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးရိုက်စတူဝတ်တို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့ဒေါက်တာဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံမှာဖြစ်ပါရဲ့ရှင်
။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်သဲနီကျေးရွာအနီးမှာလက်လုံမိုင်းပြုတ်လောက်ရာကနေပောက်ကွဲမှုကြောင့်အမျိုးသားနှုတ်တေဆုံးပြီး၃ဦးထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရာနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးရှင်းလင်းမှုတွေလှုပ်ဆောင်နေပါတယ်။မေလ၄ရက်နေ့မှာပောက်ကွဲမှုဖြစ်ခဲ့ပြီးနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကပောက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုတွားရောက်စစ်ဆေးမှုတွေလုပ်နေတာပါ။ရှင်းလင်းမှုအတွင်းပလတ်စတစ်နဲ့ထည့်ထားတဲ့ရန်ကန်မိသွေးမုံအသင့်ရောစထားတဲ့ငါးပြီကန်ဆန်တဲ့အထုတ်တထုတ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လက်လုံမိုင်းပြုတ်လောက်ရာမှာအုံပြတဲ့မိသွေးနဲ့ရန်မုံထုတ်တွေနဲ့တခြားပစ္စည်းပြီးတော့ဒီတခြားလူသုံးပစ္စည်းတွေကိုလည်းတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်းအမြင်ရုံသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လက်လုံမိုင်းပြုတ်လောက်လို့တည်ဆုံသွားတဲ့သူတွေနဲ့ဒီထိခိုက်ဒဏ်ရာရခဲ့တဲ့သူတွေနဲ့ပါဝင်ပတ်သက်မှုရှိသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဆက်လက်စုံစမ်းနေတယ်လို့လည်းဆိုပါတယ်။တချိန်တည်းမှာပဲပြည်တွင်းစစ်ကြောင့်တိုင်းရင်းသားနယ်မြေတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖက်စလုံးကထောင်ထားတဲ့မြေမြုပ်မိုင်းအန္တရာယ်ဆိုင်ရာအစီရင်ခံစာတစ်စောင်ကိုနိုင်ငံတကာကြက်ချင်ရေးအဖွဲ့ ICRC ကထုတ်ပြန်ခဲ့ပါတယ်။ပြည်တွင်းစစ်ပတိပခါကြောင့်အန္တရာယ်အိုအိမ်ဆုံးခွာပြီးတော့ပြည်တွင်းရွှေ့ပြောင်းဒုက္ခတွေဖြစ်ကြရတဲ့ဒေသခံရွာသားတွေမိမိတို့နေရာကိုမပြောင်းရဲကြတာဟာမြေမြုပ်မိုင်းအန္တရာယ်ကြောင့်ဖြစ်တယ်လို့မေလ၈ရက်နေ့ကထုတ်ပြန်တဲ့ ICRC ရဲ့စီရင်ခံစာမှာဖော်ပြထားပါတယ်။2015ခုနှစ်ကနေစပြီး ICRC အဖွဲ့ဟာမြေမြုပ်မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းတွေအတွက်ဒီစေတနာဝန်ထမ်းပေါင်း200နီးပါးသင်တန်းပေးခဲ့ပြီးအဲ့ဒီစေတနာဝန်ထမ်းကနေတနင်္လာရီတိုင်းပဲခူးတိုင်းအရှိချမ်းကရင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့ကလူပေါင်း 2,100 ကျော်ကိုမြေမြုပ်မိုင်းအန္တရာယ်အသိပညာပေးမှုတွေပြန်လည်ပေးဝင်နိုင်ခဲ့တယ်လို့ ICRC ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာသမ္မတတဲ့ရွေးချယ်ဖို့ပြည်သူတွေမဲပေးရွေးချယ်နေကြပါပြီ။ရွေးကောက်ပွဲဝင်ကြတဲ့သမ္မတလောင်းတွေမေလ၈ရက်နေ့အထိနောက်ဆုံးမဲဆွယ်မှုတွေလုပ်ခဲ့ကြပါတယ်။လူလူသဘောထားစစ်တမ်းတွေမှာရှေ့ဆုံးကပြေးနေတဲ့ဒီမိုကရက်တစ်ပါတီသမ္မတလားမွန်ဂျေအင်းကပြည်သူတွေရဲ့အင်အားစီးလုံးမှုနဲ့ပြဿနာတွေကိုကြောလွှားကြရမယ်လို့နောက်ဆုံးမဲဆွယ်ပွဲမှာပြောကြားခဲ့ပါတယ်ရှင်။မဆွမျက်မွန်နဲ့ရှားဖောင်တို့ကအင်္ဂါနေ့နေ့ကင်းသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။ကျေးဇူးပါရှင်။ဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နောက်ဆုံးအခြေအနေသတင်းကိုအခုတော့အပြည့်အစုံပြောပြမှာပါ။မြန်မာအစိုးရလုပ်နေတဲ့အပြောင်းလဲတွေနဲ့အခက်အခဲတွေကိုသိရအောင်လန်ဒန်မြို့သူမြို့သားတွေကိုယ်တိုင်လာကြည့်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။လန်ဒန်မြို့တော်ကပေးရတဲ့ဂုံတူးဆောင်စုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Freedom of the City ဆုကိုဒေါက်ဆန်းစုကြည်လက်ခံရယူစဉ်မှာအခုလိုဖိတ်ခေါ်ခဲ့တာလည်းဖြစ်ပါတယ်။အပြည့်အစုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအပြောင်းအလဲတွေကိုအကြမ်းမဖက်တဲ့နီးနဲ့ရရှိပြောင်းလဲအောင်ကြိုးစားခဲ့သူတယောက်ဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလန်ဒန်မြို့တော်က Honorary Freedom ဂုံတူးဆောင်ဆုကိုပေးအပ်ခဲ့ပါတယ်။လန်ဒန်မြို့တော်အကြီးအကဲတွေကရွေးချယ်ပေးအပ်တဲ့ဆုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Honorary Freedom of the City of London ဘွဲ့ပေးပွဲကိုလန်ဒန်မြို့ကအထင်ကြီး Guild Hall အဆောက်အဦထဲမှာအခမ်းအနားနဲ့တင်းလာနေကကျင်းပခဲ့ပါတယ်။ဒီဂုံပြုတ်ဘွဲ့ပေးပွဲကိုတက်ရောက်ခွင့်ရသူတယောက်ဖြစ်တဲ့လန်ဒန်မြို့မှာနေသူမတ်တူးမာကဒေါက်ဆန်းစုကြည်ဂုံပြုတ်ခံရတာဟာမြန်မာလူမျိုးအလုံးမြန်မာတိုင်းနိုင်ငံလုံးအတွက်ဂုဏ်ယူစရာဖြစ်တယ်လို့အခုလိုပြောပါရယ်
။ဒီဘွဲ့ကဒီလန်ဒန်မြို့ဂုံပြုတ်ဆောင်အနေနဲ့ပေးရတဲ့မှာအမြင့်ဆုံးဘွဲ့ဖြစ်ပါတယ်။အဲ့အတွက်ကြောင့်မလို့တကယ်ဆိုလို့ရှိရင်မြန်မာလူမျိုးတယောက်အနေနဲ့မလို့အရန်ဂုဏ်ယူစရာကောင်းပါရယ်။ဒီဘွဲ့မျိုးကဒါအဖရိကနိုင်ငံမှာဒီလိုမျိုးငင်းဆောင်လက်လက်ရေးတိုက်ပွဲဝင်နေတဲ့နာဆမန်ဒလာရောဒါဆိုတူတူအဲ့လိုလူမျိုးတွေပြေးခဲ့ပွဲနဲ့ဖြစ်တယ်လို့လန်ဒန်မြို့ရဲ့အမျိုးဆုံးဂုံတူဆောင်ပွဲလည်းဖြစ်တဲ့အတွက်ကြောင့်မို့တကယ်တော့မြန်မာလူမျိုးတရားအမြင်တွေပါမကတော့ပေါ့လေဒီမှာတန်းကြီးတစ်ခုလုံးနေတယ်အင်ဒန်ကိုဂုံယူတိုက်တဲ့ပွဲတစ်ခုဖြစ်ပါတယ်အထူးကြောင့်ပြောမယ်ဆိုလို့ရှိရင်တော့ပွဲကတော့အဓိကကတော့မြန်မာလူမျိုးတွေအများစုတက်တဲ့ပွဲမဟုတ်ဘူးပေါ့နော်ဒါဆိုလန်ဒန်စတီကနေပြီးတော့သူတို့အဓိကဖိတ်ထားတဲ့နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီမြန်မာပြည်နဲ့ပတ်သက်တဲ့အဖွဲ့အစည်းအလုံးမျိုးရနေပြီးတော့နောက်ပြီးတော့ Commonwealth ကလူတွေအဲ့လိုအများကြီးတက်တယ်မြန်မာကတော့လူနည်းစုပါပဲအမတိတလောက်ဆို35ယောက်အဲသူတို့ထိတ်တယ်လို့ပြောပါတယ်
ဂုံပြုတ်ဘွဲ့လက်ခံယူခဲ့တဲ့ဒေါက်ဆန်းစုကြည်ကကျေးဇူးတင်စကားပြောခဲ့တာမှာလန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုကိုချီးကျူးခဲ့တယ်လို့မြန်မာနိုင်ငံကအပြောင်းလဲတွေကိုသိရှိနိုင်ဖို့လန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံကိုလာလည်ဖို့ဖိတ်ခေါ်ခဲ့ပါတယ်။တနေ့ကျော်သာတက်တန်းရှိနေတဲ့ NLD အစိုးရစ조사လုပ်နေတဲ့အပြောင်းလဲတွေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကိုယ်တိုင်သိရအောင်လို့လာကြည့်ကြဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့မတ်တူးမာကပြောပြပါတယ
်။အဓိကပေါ့လေအမသဘောကျလေးရတော့လက်ရှိမှာသူတို့ကအစိုးရဖြစ်လာပြီလို့ပြောနေတယ်။တကယ်တမ်းကျတော့ဒီအာဏာနဲ့လုပ်ပိုင်ခွင့်အလုံးကသူတို့အနေနဲ့အကုန်လုံးအပြေအဝမရရှိသေးရတယ်။နောက်တစ်ခုက လက်ရှိလုံးပိုင်ခွင့်ရထားတဲ့ခြေအနေပြီးတော့လုံးနိုင်ငံများလုံးနေရမှာလုံးပြရည်အများကြီးရှိနေတဲ့ကြောင့်မို့ဒါဟာ overnight ပေါ့နော်တ냐ရမယ်လုံးလို့မရဖြစ်တဲ့ကြောင့်မို့လုံးတင်လုံးတိုက်ကြောင်းလည်းပြန်ကြောင်းလည်းထိုက်တာကိုတက်ဆုံးမမြအချိန်ကသူတို့တပိုးရလက်ရှိအချိန်ကလာတယ်မို့လုံးထားပြီးပြီဆိုတော့အကြောင်းနဲ့နောက်ပြီးတော့ဒီမှာရှိရလူတွေအကုန်လုံးကိုလည်းလာကြည့်ဖို့သူကဖိတ်ခေါ်ပါတယ်ဗောလေအဲ့လိုလာကြည့်တဲ့အခါမှာဆိုလို့ရှိရင်လက်ရှိကမ္ဘာပြည်ထဲမှာဒီလိုမျိုးအကြောင်းလေးနဲ့ပြည်ပြည်ဆိုင်ရာလေးတွေလုံးဖို့အတွက်ကိုဘလောက်ကြိုးစားပြီးတော့လုပ်နေရလဲဘလောက်ခက်ခဲရှိရသွားလဲကိုယ်တိုင်လာကြည့်တဲ့အခါမှာပိုသိနေတယ်လို့လည်းပြောရပါနော်နောက်တစ်ခုကကြတော့လက်ရှိလောကမှာဒီမိုကရေစီရသွားပြီဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီလို့ပြောပေမဲ့ဟိုတကယ်တမ်းတော့ 100% ဒီမိုကရေစီနိုင်ငံအဖြစ်တစ်ခုကိုလည်းဖြစ်ပြီးပါဘူးဆိုတဲ့အကြောင်းလေးထည့်ပြပါပ
ါမေလ၈ရက်နေ့တင်းလာနေကတောင်အောင်ဆန်းစုကြည်ကို Honorary Freedom ဂုံတူးဆောင်ဘွဲ့ပေးတဲ့အခမ်းအနားကျင်းပတဲ့ Gail Hall အဆောက်အဦရှိမှဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်လွတ်လပ်မှုကိုမခံစားရသေးဘူးဆိုတော့ကချင်တိုင်းရင်းသားတချို့နဲ့အခွင့်အရေးတောင်းဆိုနေတဲ့ရိုဟင်ဂျာတွေကအော်ဟစ်ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။အလားတူဒီဆန္ဒပြပွဲကိုကန့်ကွက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရည်တည်ဆောင်ရွက်မှုကိုထောက်ခံသူတွေကလည်းထောက်ခံမှုကိုလာရောက်ပြသခဲ့ကြပါတယ်။ဒီနေ့လာနေကပဲဒေါ်ဆန်းစုကြည်ဟာဗြိတိန်ကာကွယ်ရေးဝင်ကြီးဆာမိုက်ကယ်ဖဲလန်နဲ့လည်းကာကွယ်ရေးဝင်ကြီးရုံးမှသွားရောက်တွေ့ဆုံခဲ့ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံသားရေးနဲ့ဒနာတဟာရရေးရဝင်ကြီးဌာနအာရှပစိဖစ်ရေးရဒုတိယဝင်ကြီးအလော့ရှာမားနဲ့လည်းတနင်္လာနေ့ညနေပိုင်းကဒေါ်ဆန်းစုကြည်ကသူတဲခိုနေတဲ့လန်ဒန်ကဒေါ်ချက်စတာဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာမြန်မာနိုင်ငံကအမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်နေမှုတွေ၊ရခိုင်ပြည်နယ်အရေးကိစ္စနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေကိုစွမ်းဆောင်ရည်မြင့်တင်မှုတင်နန်းတွေပေးရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။တညနေတည်းမှာပဲဗြိတိန်နိုင်ငံရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီး Rice Stewart နဲ့လည်း Dorchester Hotel မှာပဲဆက်လက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုမှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်အစိုးရကပံ့ပိုးကူညီပေးနေတဲ့ကိစ္စတွေအပြင်နှစ်နိုင်ငံကြားမှာပညာရေး၊ကျန်းမာရေး၊လျှက်စစ်စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဒီကနေ့မေလ9ရက်မနေ့ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံဖို့ရှိပါတယ်။စုစုပေါင်းအယောက်300တွေ့ဆုံခွင့်ရမှာဖြစ်တယ်လို့မတူးမာကပြောပြပါတယ်
။ဒီနေ့ပတ်သက်ပြီးအစီအစဉ်တိတ်တိတ်ကိုတော့မှတိကျမသိပါဘူး။မိခွန်းနဲ့နေခွင့်ရမှာပြောပါမယ်။ဒါပေမဲ့ဟိုနေရာအခက်အခဲတွေကြောင့်တော့လူ300လို့တော့တတ်မှတ်ရတာပေါ့လေ။ခုလောလောဆယ်တော့ဖိတ်ခံထားတဲ့လူတွေအားလုံးတယောက်ခွင့်ရရှိသူတွေအားလုံးကတော့မနေ့ကို9နိုင်ခွဲနဲ့9နိုင်လူစားကောင်နောက်ဆုံးထားပြီးတော့နေရာယူပေးရမှာဖြစ်ပါတယ်။
မေလ၄ရက်နေ့ကဗြိတိန်နိုင်ငံကိုဒေါအောင်ဆန်းစုကြည်ရောက်ရှိနေတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဂျွန်လကျင်းပမဲ့ရွေးကောက်ပွဲပြင်ဆင်နေချိန်ဖြစ်တာမို့အလုံများနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တော့အခုခီးစဉ်တွင်တွေ့ဆုံဖို့မရှိဘူးလို့သိရပါတယ်။ဗြိတိန်မယင်မာကြီးဒုတိယမြောက်အဲလိဇဘက်အင်ရှေ့ဆန်ဝေလာမင်းသားချားလ်စ်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်တို့နဲ့တော့ပြီးခဲ့တဲ့သတင်းပတ်ထဲမှာတီးခြားစီဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်၊အီတလီ၊ဗာတီကန်နဲ့ဗြိတိန်နိုင်ငံတွေစီကိုခီးထွက်နေတာဖြစ်ပါတယ်ရှင်
။ဒါကတော့မက်ဆူမြတ်မွန်ပြောပြသွားတာပါ။အခုတော့မြောက်ကိုရီးယားနဲ့မြန်မာတန်တမာရေးဆက်ဆံရေးကိုကြည့်ကြရအောင်ပါ။မြောက်ကိုရီးယားကမြန်မာနိုင်ငံမှာတန်ယုံဖွင့်ထားပေမဲ့မြန်မာနိုင်ငံကမြောက်ကိုရီးယားမှာတော့တန်ယုံဖွင့်မထားတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလိုက်နာဆောင်ရွက်တာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။အဲဒီတော့မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်လို့တန်မတ်ကြီးကိုစတင်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားလို့ခေါ်တဲ့ကိုရီးယားဒီမိုကရေစီပြည်သူ့သမ္မတနိုင်ငံဟာတန်တမာဆက်ဆွဲရှိပါတယ်။ထို့ရာတွင်မြောက်ကိုရီးယားနိုင်ငံမျိုးတော့ပြုံရမ်းမှာတော့မြန်မာတိုင်ယုံဖွင့်လှစ်ထားခြင်းချင်းမရှိပါဘူး။မြောက်ကိုရီးယားနိုင်ငံဆိုင်ရာမြန်မာစာမတ်ကြီးကိုတော့တရုတ်ပြည်သူ့သမ္မတနိုင်ငံဆိုင်ရာမြန်မာသံတိုင်ယုံကနေပြီးတော့တွဲပြီးတော့တာဝန်ထမ်းဆောင်ပါတယ်။ဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံမှာကျွန်တော်တို့တိုင်ယုံမရှိပါဘူးခင်ဗျာ
။ဟုတ်ကဲ့မြောက်ကိုရီးယားနဲ့အဲတန်တမန်ရေးဆက်ဆက်ရေးကြတော့အခုဘယ်လိုမျိုးအနေထားရှိပါလဲရှင်
။ဟောနိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံကကျွန်တော်တို့ရဲ့နိုင်ငံသားရေးဝါဒကိုကောင်းတက်ပေါ်တဲ့နေရာမှာနိုင်ငံအားလုံးနဲ့ခင်မင်ရင်းပြီးတဲ့ဆက်ဆံရေးကိုတည်ဆောက်မယ်ဆိုတဲ့နိုင်ငံသားရေးဝါဒကိုကောင်းတက်ပေါ်နေတာဖြစ်ပါတယ်။ဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံအနေနဲ့တော့လေမြန်မာနိုင်ငံနဲ့တန်တမန်ဆက်သွယ်ပြုလုပ်ချင်ပါတယ်ဆိုတော့သူတို့ကမ်းလှမ်းတဲ့ဟာကိုကျွန်တော်တို့လည်းသုံးပြန်တဲ့အနေနဲ့သန္ဓမာဆက်သွယ်တည်ဆောင်ခဲ့ခြင်းဖြစ်ပါတယ်။တည်ဆောင်ခဲ့ခြင်းဖြစ်ပါတယ်ဆိုတဲ့ဟာလည်းပြောရမယ်ဆိုလို့ရှိရင်တော့1983ခုနှစ်မှာ ကျွန်တော်တို့ဖိအားတစ်ခုဖြစ်ခဲ့ပါတယ်အဲဖိအားတစ်ခုကြောင့်ကျွန်တော်တို့ကမြောက်ကိုရီးယားနဲ့တန်တမာဆက်သွယ်ဖြတ်ခဲ့ပါတယ်ဆိုရပြန်2000ခုနှစ်နောက်ပိုင်းမှာသူတို့ဘက်ကနေပြီးတော့တန်တမာဆက်သွယ်ပြန်လဲစတင်မှုကဏ္ဍခဲ့တာကိုကျွန်တော်တို့တုံ့ပြန်နေနေနဲ့တန်တမာဆက်သွယ်ပြန်လဲစတင်မှုဖြစ်ပါတယ်
အခုအဲ့တော့မြောက်ကိုရီးယားတန်မတ်ဆင်ကတော့မြန်မာနိုင်ငံမှာရှိနေတာပေါ့နော
်ဟုတ်ပါတယ
်အဓိကအဲ့တော့ဒီမြန်မာဘက်ကမစ်ရှင်ကမြောက်ကိုရီးယားမှာသွားပြီးမထားတဲ့အကြောင်းညာရောဘာကြောင့်ပါလဲရှင
်ဟာမထားရတဲ့အကြောင်းညာရောနှစ်နိုင်ငံဆက်ဆံရေးမှာဆိုလို့ရှိရင်ဒီတန်တမာဆက်သွယ်ကလွယ်လို့စီးပွားရေးနဲ့ပတ်သက်ပြီးတော့လည်းအခုဆက်ဆံရေးမှာမရှိတော့ပါပဲမရှိဘူးဆိုတဲ့ဟာကလည်းအားလုံးသိကြတဲ့အတိုင်းပဲကုလသမဂ္ဂကလုံခြုံရေးကောင်စီကနေပြီးတော့မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဆက်မှတ်ထားတဲ့စီပွားရေးပိတ်ဆို့မှုတွေရှိပါတယ်။စီပွားရေးပိတ်ဆို့မှုတွေကိုနိုင်ငံအလုံးအနေပြီးတော့လိုက်နာဖို့ဆိုတဲ့ဟာကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဖုံးပြချက်တွေနဲ့ဆက်မှတ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကလည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအနေနဲ့ဒီနိုင်ငံနဲ့ပြုလုပ်ထားတဲ့စီပွားရေးဆက်သွယ်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဖုံးပြချက်နဲ့ဒီကျွန်တော်တို့ဆောင်ရွက်ချက်မရှိပါဘူးဆိုတဲ့ဟာတော့အဲဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံမှာအဲရုပ်ဖွင့်တဲ့ထားခြင်းမရှိရင်ဖြစ်ပါတယ်။ဒီနှစ်နိုင်ငံကပြည်သူတွေကလည်းနှစ်နိုင်ငံကြားမှာသွားလာတဲ့အားလည်းဒီလောက်လည်းများပြားခြင်းမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ
်။အခုအဲ့တော့ပြီးခဲ့တဲ့အပတ်ကအမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လက်ဆန်နဲ့ဒီအာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့တဲ့နောက်မြန်မာဘက်ကလည်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနဲ့တက်ရောက်တဲ့ခါကျတော့အဲ့ဒီမှာဒီမြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ဘက်ကသူတို့ဘယ်အချက်တွေကိုအာဆီယံဘက်ကလုပ်ပေးနိုင်မလဲဆိုတဲ့အပိုင်းဆွေးနွေးတဲ့အခါမှာဒီမြောက်ကိုရီးယားနဲ့တန်တမာရေးရှော့ချဖို့ကိစ္စတို့နောက်မြောက်ကိုရီးယားနဲ့စီးပွားရေးဆက်ဆံရေးကုန်တယ်မှုတွေကိုနောက်ပိတ်ဆို့ဖို့ပေါ့နော်သူတို့ဒီတိုက်တွန်းတာမျိုးတွေလည်းရှိခဲ့တော့ဒီပေါ်မှာရောတန်မတ်ကြီးတို့သဘောထားတွေကဘယ်လိုရှိပါလဲရှင
်ကောင်းပါပြီဒီစီးပွားကအာဆီယံနိုင်ငံသားရဲ့ဝန်ကြီးများနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတို့ရဲ့တွေ့ဆုံတဲ့စီးပွားဖြစ်ပါတယ်အမေရိကန်အစိုးရတက်တက်ရောက်ပြီးတဲ့နောက်ပိုင်းပထမဆုံးတွေ့တဲ့နိုင်ငံသားရဲ့ဝန်ကြီးဆင့်အစည်းအဝေးဖြစ်ပါတယ်။အဲဒီအစည်းအဝေးမှာဒီဒေသဆိုင်ရာကိစ္စတွေကိုဆွေးနွေးတဲ့အခါမှာမြောက်ကိုရီးယားဟာနိုင်ငံကိစ္စလည်းပါပါတယ်။မြောက်ကိုရီးယားနိုင်ငံကိစ္စပါတဲ့နေရာမှာအမေရိကန်နိုင်ငံကမြောက်ကိုရီးယားနဲ့သူ့အနေနဲ့အခုရင်ဆိုင်နေရတဲ့ကိစ္စတွေသူပြောတယ်။ပြောတဲ့နေရာမှာသူကနေပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားမယ့်ကိစ္စတွေကိုအာဆီယံနိုင်ငံတွေကိုမိတ်ဆွေနိုင်ငံတွေနဲ့သတ်မှတ်ပြီးတော့သူတို့ဘက်ကနေပြီးတော့ထောက်ခံပေးပါလို့ပြောတာရှိပါတယ်။အဲဒီတည်းမှာနောက်ကိုရီးယားနိုင်ငံအပေါ်ကိုဖူလာတမဲကမှလည်းလုံခြုံရေးကောင်စီမှသူတို့ဆုံးဖြတ်ချက်တွေပူဇော်နေတဲ့ကိုတင်ဖို့ရှိပါတယ်။တင်ပြီးတော့ဒီဆုံးဖြတ်ချက်ပူဇော်နေကိုအတည်ပြုပြီးတဲ့ခါကျရင်ဖြစ်ပေါ်လာမယ့်ဟာတွေကိုဒီဆုံးဖြတ်ချက်တွေကိုလည်းအာဆီယံနိုင်ငံတွေကနေပြီးတော့ထောက်ခံပေးပါလို့သူကပြောပါတယ်။မြန်မာနိုင်ငံကတော့ခင်ကဆုံးဖြတ်တဲ့ထားတဲ့ဖူလာတမဲကလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလည်းလိုက်နာပါမယ်ဆိုပြီးတော့ကတိကူပေးတာပြီးဖြစ်ပါတယ်။ဒါကြောင့်မို့ဒါမဲ့ဆုံးဖြတ်ချက်အသစ်တွေကိုချမှတ်ပြီးတဲ့အခါကျရင်လည်းဆုံးဖြတ်ချက်အသစ်တွေပေါ်မူတည်ပြီးတော့ကျွန်တော်တို့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေဖြစ်မယ်ဆိုလို့ရှိရင်တော့ဖွဲ့ဝင်တွေလိုက်နာဖို့တာဝန်ရှိတယ်နဲ့အင်းကျွန်တော်လည်းလိုက်နာဖို့ရှိပါမယ်
။နောက်ဆုံးချက်ကတော့ဒီအခုမြောက်ကိုရီးယားရဲ့ချိန်ချောက်မှုကိစ္စကိုမြန်မာနိုင်ငံဘက်ကရောဘယ်လိုသဘောထားရှိပါလဲရှင်
။မြန်မာနိုင်ငံရဲ့ရည်တည်ချက်ကတော့ဟိုရှင်းလင်းပါတယ်။မြောက်ကိုရီးယားနိုင်ငံကကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့အညီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဖို့လိုအပ်ပါတယ်ဆိုတဲ့ဟာကိုအခင်ကလည်းပြောပါတယ်။ဒီခုလည်းပြောပါတယ်။အောင်လည်းပြောဖို့ရှိပါမယ်မြန်မာနိုင်ငံဆိုလို့ရှိရင်လည်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့်ဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ပြီးဆက်မှတ်ထားတဲ့ဟာကိုလိုက်နာပါတယ်ဆိုတဲ့ဟာကိုလည်းဖြစ်ပြသားသားပြောခဲ့ပါတယ်ဆန္ဒနိုင်ငံတွေကိုလည်းလိုက်နာဖို့ညွှန်လင်းပါတယ်ဆိုတဲ့ဟာကိုပြောခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုရှိပြရတယ်ဒါကတော့မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးနဲ့ပတ်သက်လို့တမ်မတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်မေးမြန်းခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့ UNFC ကနေ KIO နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အကြောင်းပြောပြမှာပါ။တိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါတဲ့ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC ဟာလက်ရှိအစိုးရနဲ့အပြည့်ရဲ့စာချုပ် NCA မှာလက်မှတ်ရေးထိုးရေးဆွေးနွေးနေကြတာပါ။ ဒါနဲ့ပတ်သက်ပြီးတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
Okay, UNFCA ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရင်း 22 ရာစုပင်လုံးမှာတက်ရောက်ရေးစတာတွေအတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတာပါ။ UNFCA ဘက်ကအချက် 6 ချက်ကိုအဆိုပြုထားပြီးဒီအချက်တွေသဘောတူရင် NCA ကိုလက်မှတ်ရေးထိုးဖို့ရှိနေတယ်လို့အစိုးရဘက်ကလည်းမူရသဘောတူထားကြောင်းသတင်းထုတ်ပြန်ထားပါတယ်။ ဒီချိန်မှာပဲ UNFCA အဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ GIO နဲ့အခြားအဖွဲ့ဝင်ဖြစ်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်နေဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ KIO ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးက UNFCA ကနေ KIO နှုတ်ထွက်တယ်ဆိုတဲ့သတင်းပေါ်မှာအခုလိုပြောဆိုပါတယ်။
KIO ဘုံကော်မတီအနေနဲ့နှုတ်ထွက်ဖို့တာတင်တယ်ဆိုတာကျွန်တော်တိတိကျကျအတူတူပြောလို့ကျွန်တော်တော့မရဘူး။ကြားရတာတော့ ဒီလိုစီအွန်ထိုင်းမှာပေါ့အစီအစဉ်မှာဆွေးနွေးဖို့တာပူတာတယ်ဆိုတဲ့ဒရင်းတော့အဲ့လိုပဲကျွန်တော်ကြားပါလေ။ဒါမဲ့အဲ့ဒီကြားကဘာနဲ့ပတ်သက်တယ်ဒါဒီရေးထားတယ်ဆိုတာတော့ကျွန်တော်လည်းမသိဘူး။အဲ့လိုပဲကျွန်တော်ကြားကြည့်ပါလေ။ဒီတိကျတော့ဒီဘုံဒါမှထုတ်ပြန်တာမရှိသေးဘူး။
KIO အဖွဲ့ဟာNCA ပြင်ပကနေအစိုးရနဲ့ဆွေးနွေးမယ်ဆိုတဲ့ဝါကြည့်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အတူတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့မှာပါဝင်နေသလိုအစိုးရနဲ့တီးတန့်ဆွေးနွေးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ WNO ကဝါအမျိုးသားအဖွဲ့ချုပ်ကတော့နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးအပြီးအပြတ်မဆုံးဖြတ်ရသေးကြောင်းအဖွဲ့ရဲ့အတွင်းမှတစ်ဗိုလ်မှူးတက်ညီလူကပြောပါတယ်။
လက်ရှိဒီနေ့ကျတော့ဟိုတီတော့မဟုတ်သေးပါဘူး။မာတီဖြစ်တော့ပို့တော့ဘူး။ဟိုတရက်မြတ်တော့ကျွန်တော်ဆောက်ကြည့်အောင်မှာဗျ။မနေ့ကဟိုမှာဟိုဟာဟိုစင်စင်တုံးပြင်းနေတဲ့ခါကျတော့မှဆိုတော့ဟိုတတိကပေါက်တဲ့ခါကျတော့အဲ့လိုဖြစ်သွားတာပါ။
KIO နဲ့ WNO နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေတဲ့ပြည်တော်စု Institute ရဲ့ Director ဦးခွန်ဆိုင်ကအခုလိုတုံ့သက်ပြောဆိုပါတယ်။ကျွန်တော်သိသလောက်
solution KIO ကတော့ confirm ဖြစ်တယ်ကျွန်တော်တို့သိရပါတယ်နော် WNO ကတော့ဒီစာမူကြမ်းကတော့ရှိတယ်သို့တော်လည်းပဲဥက္ကဋ္ဌကြီးတပ်ပလောရ်ကအခုဒီလက်မှတ်မထိုးသေးဘူးဒီလက်မှတ်မထိုးသေးတော့ကျွန်တော်တို့ကဒီစပြောလို့မရသေးဘူးဥက္ကဋ္ဌကြီးကတော့အချင်းကြီးကိုဆက်ပြီးတော့မှစောင့်ကြည့်နေတဲ့သဘောရှိတယ်လို့ကျွန်တော်ထင်ပါတယ်နော်
UNFCA မှာပါဝင်တဲ့အခြားအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ SSP ကိုရှမ်းပြည်တိုးတက်ရေးပါတီကတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးဘိုးကော်မတီကသာဆုံးဖြတ်နိုင်ကြောင်းနဲ့ဘိုးကော်မတီအစည်းအဝေးကလည်းဇူလိုင်လလယ်လောက်မှာကျင်းပဖို့ရှိကြောင်းဦးခွန်ဆိုင်ကပြောပါတယ်။ KIO နှုတ်ထွက်တယ်ဆိုရင် UNFCA ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမွန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားတိုးတက်ရေးပါတီ KNPP တို့ကဆက်လက်ဦးဆောင်နိုင်ပွဲရှိကြောင်းလည်းဦးခွန်ဆိုင်ကပြောပါတယ်။တကယ်လို့
KIO ကလည်းပြန်မလာဘူးဆိုပါတော့နော်အဲ့လိုမျိုးဖြစ်တယ်ဆိုလို့ရှိရင်တော့ UNFCA ကတော့ NMSP နဲ့ဒီ KNPP ကဦးဆောင်ရမယ်တဘောဖြစ်တာပေါ့ဗျာနော်အဲ့တို့ဘယ်ပေါ်မှာ အဓိကမူတည်တယ်လို့ကျွန်တော်ထင်ပါတယ်။နောက်ဆုံးအထိကျွန်တော်သိရတာတော့ KNPP ရဲ့ဒုက္ခကြီးကူးတွေကတော့ပြည်ဝေးရှိရှိကျွန်တော်တို့ကထပ်ပြီးတော့မှလွတ်သွားမှာပဲလို့ပြောတယ်။နောက်ဒီနောက်ဆုံးကျွန်တော်တို့ကျွန်တော်တို့တွေ့တုံးတာပေါ့နော်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကတော့နိုင်ငံရေးပြည်ထောင်စုတွေကိုတွဲဆုံဆွေးနွေးအဖြေရှာဖို့အတွက်
22 ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်စေရေး NCA မှာအားလုံးပါဝင်လက်မှတ်ရေးထိုးရေးအတွက်ဆက်လက်ကြိုးပမ်းမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးဆောင်ရွက်ရာမှာ NCA လမ်းကြောင်းအတိုင်းညှိနှိုင်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။
VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပါရှင်။ကမ္ဘာတစ်လောကသောရရှင်နေအနေနဲ့လဲ ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA မြန်မာ Vibe Facebook ဖြစ်တဲ့ VOA Burmese News မှာလဲတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာ Vibe အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00 အထိလိုင်းဒိုမီတာ 24, 32, 40လို့မှာနားဆင်နိုင်ပြီး ဒီ season ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ 7:00ကနေ 9:00 အထိတစ်ချိန်၊နေ့လယ် 7:00ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00ကွဲကနေ9:00အထိအစီအစဉ်ကိုတိုင်းဒို16, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းဒို24, 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည 9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်9နာရီအထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လင်းနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ
ဟုတ် SCN ကစိတ်တပတ်မင်္ဂစီစဉ်ထားတာအရင်ကကောင်းပါရဲ့ရှင်။ဘာဖြစ်လို့ဆိုကျမဆိုလို့ရှင်တော့ဟို government ဘက်ကဖြစ်ပါတယ်။ government ဘက်ကဖြစ်ပြီးတော့ကျမက policy maker တူပါ။အဲ policy maker တူ
ဒါကတော့ American ပြည်ထောင်စုကိုလာရောက်လေ့လာနေတဲ့စက်မှုဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာဣရွှေထွန်းပါရှင်။သူတို့ဘာတွေလေ့လာခဲ့တယ်လဲဆိုတာကိုတော့စီးပွားရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက် American တူတာဆောင်လေအမေရိကန်တခွင်ဆိုတဲ့အစီအစဉ်ကိုလည်းနားဆင်ရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ရှားဖောင်ကနေပြီးတော့တင်ပြမှာပါရှင
်မြန်မာစစ်တပ်အာဏာသိမ်းမှုဘာကြောင့်အစီအစဉ်မရှိတယ်လဲဆိုပြီးဆောင်းပါရှင်အန်ဒရူးဆော့ဒ်ရေးသားထားတဲ့ဆောင်းပါကိုမေလ၈ရက်နေ့ထုတ်နေကီအေရှန်ရီဗျူးမှာဖတ်ရတာကိုတင်ပြပေးပါမယ်စစ်တပ်ရဲ့ရွယ်ချက်နဲ့ပတ်သက်ပြီးတော့ထင်ကြီးပေးမှုတွေအမျိုးမျိုးထွက်ပေါ်နေတာကြောင့်ကိုလိုရာဆွဲကင်ပြီးကောက်ချက်ချဖို့အတွက်ကောင်းပေမဲ့လို့လက်တွေ့နဲ့တခြားစီဖြစ်နေပါတယ်ဆိုပြီးဆောင်းပါးကိုအစာချီရေးသားထားပါတယ်။အဲ့ဒီထဲကတစ်ခုကတော့ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကိုဖျောက်ချပြီးစစ်အစိုးရတတိယတည်ထောင်ဖို့စစ်တပ်ကလျှို့ဝှက်စွာစီစဉ်လှုပ်ဆောင်နေတဲ့ထင်မြင်ချက်ဖြစ်ပါတယ်။မကြာသေးခင်ကအစိုးရတက်တန်းတနည်းပြစ်သွားတဲ့ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးမီဒီယာတွေရဲ့ပြန်လည်သုံးသပ်တင်ပြချက်တွေကြောင့်ဒီထင်ကြီးပေးကောက်ချက်ချမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။ပြန်လည်သုံးသပ်ချက်တွေထဲမှာအစိုးရတက်တန်းတစ်နှစ်အတွင်း NLD အစိုးရပေါ်စိတ်ပြက်ကြတဲ့အကြောင်းတွေအပြင်ရခိုင်ပြည်နယ်မှာဖြစ်နေတဲ့မွတ်စလင်ရိုဟင်ဂျာပြည်ထနာတွေနဲ့ပတ်သက်ပြီးဒေါက်အောင်ဆန်းစုကြည်အနေနဲ့ဝင်ရောက်ဆွဲဖက်တာတွေမလုပ်တဲ့အတွက်ဒုမအနေနဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေခံနေရတဲ့အကြောင်းလည်းရေးသားထားပါတယ်။ဒေါက်ဆန်းစုကြည်ကိုထောက်ခံတဲ့သူတွေကတော့ NLD အစိုးရရဲ့လှုပ်ဆောင်မှုတွေကိုဝေဖန်ပိုင်းခြားဖို့အချိန်စောပါသေးတယ်ဆိုပြီးအဲ့ဒီဝေဖန်ပြစ်တင်မှုတွေကိုပြန်လည်ခြေပါခဲ့ပါတယ်။ထင်မြင်ယူဆချက်တွေအမျိုးမျိုးပေါ်ထွန်းနေတဲ့အထက်မှာတချို့ကဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုစစ်တပ်ကညီမျိုးစုံတုံးပြီးတမင်တကာစနစ်တကျကိုအဖျက်မှောက်လုပ်နေတယ်လို့ပြောကြပါတယ်။စစ်တပ်ဟာ NLD အစိုးရတက်လာကြတဲ့ကပြည်သူလူထုကရွေးကောက်တင်မြောက်တဲ့အစိုးရတရားအဖြစ်အပြည့်အဝရည်တည်ခွင့်မပေးဘဲလိုက်ပြီးနောက်ဆက်ဖြစ်စည်းနေတယ်လို့မြင်ကြပါတယ်။ဒီအပေါ်ပြန်ကြည့်မယ်ဆိုရင်လည်းမှန်ကန်ပါတယ်။တိုင်းပြည်ကိုဒီမိုကရေစီစနစ်စီအသွင်ကူးပြောင်းနေပေမဲ့တစ်ဖက်မှာတော့စစ်တပ်ကကာကွယ်ရေးပြည်ထရေးနေစားရေးရလုံခြုံရေးစားတဲ့ကဏ္ဍတွေအားလုံးမှာအာဏာယူထားဆဲဖြစ်ပါတယ်။အစိုးရတာဝန်ဆက်ယူလာကြတဲ့ကစစ်တပ်ကဆက်ပြီးလွှမ်းမိုးနေတာကိုဒေါက်အောင်ဆန်းစုကြည်စိတ်ပြက်နေတာပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လှုပ်ဆောင်ရမှာလဲလွှတ်တော်ထဲမှာရှိတဲ့စစ်တပ်ကိုယ်စားလှယ်တွေကအတားအဆီးတစ်ခုလိုဖြစ်နေပါတယ်ပြီးတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာနဲ့ဆက်ဆက်ပြီးတော့လုံခြုံရေးနဲ့နယ်မြေရှင်းလင်းရေးဆိုပြီးစစ်တပ်ကလွတ်လွတ်လပ်လပ်လှုပ်ရှားခွင့်ရထားပါတယ်အထူးအာဏာရထားတဲ့တမရိုဟာ27ရာစုပင်လုံဆိုတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒေါက်အောင်ဆန်းစုကြည်ကိုဦးဆောင်ပါဝင်ခွင့်ပေးထားပြီးတော့တိုင်းပြည်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့20နဲ့အပြစ်ခတ်ရဆဲနိုင်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ထဲမှာပါဝင်လှုပ်ဆောင်နေတဲ့ဒေါအောင်ဆန်းစုကြည်ဟာသဘောထားတင်းမာတဲ့စစ်ဗိုလ်ချုပ်တွေရဲ့လက်ထက်မှာရောက်နေတယ်လို့ဖြစ်နေပါဗျ။ဆိုတော့ကိုလိုရာကောက်ချက်ချနေတဲ့ထင်ကြီးပေးချက်တွေရဲ့အဖြေကိုပြန်ကြည့်မယ်ဆိုရင်ဟုတ်ပါတယ်။စစ်ဗိုလ်ချုပ်တွေမှာအစီအစဉ်ရှိပါတယ်။အဲ့ဒါကတော့ဒီမိုကရေစီစနစ်အတွင်းကူးပြောင်းရေးကိုလုပ်ဝင်ပေးပြီးနေတဲ့လူဝအစိုးရလုပ်ငန်းတွေမှာစစ်တပ်ကနောက်ဆုတ်နေလိုက်တယ်ဆိုပေမဲ့အရေးကြီးတဲ့ကဏ္ဍတွေမှာတော့စစ်တပ်ကဩဇာလွှမ်းမိုးရှုတ်ကန်ထားဆဲဖြစ်ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်အစိုးရကိုဖျောက်ချဖို့စစ်ဗိုလ်ချုပ်တွေမှာဒုတိယလျှို့ဝှက်အစီအစဉ်ရှိတယ်ဆိုတော့အထင်ကြီးပေးမှုကတော့ယုံကြည်လက်ခံမှုသိမ့်မရပါဘူးဆိုပြီးရေးသားထားပါတယ်။အပြည့်အစုံကိုတော့ Nikkei Asian Review မှာဖတ်ရှုနိုင်ပါတယ်ရှင
်။တော်ဒရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ်။ Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘယ်လိုခွဲခြားနိုင်မလဲ။လူလူကြားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါတယ်ရှင
်။ဒီကနေ့ညအစီအစဉ်မှာတင်ဆက်မယ့်ဓာတ်ရိုက်လေလိုက်မှာသောရရှင်ကြီးရဲ့အတန်းတွေအမြင်တွေထင်ဟပ်စေဖို့ဝင်ရောက်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပ
ါ။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
give a run for the money
ဖြစ်ပါတယ်ဆလုံးပေါင်းက GIVE GIFT ကပေးတာ A ကတခု RUN RUN ကပေးတာ FOR 4ကအတွဲ THE THE MONEY THE MONEY ကငွေဆိုတော့စကိုက်ခုံရဲ့တိုက်ရိုက်ဒီပေကတော့ငွေအတွဲပြေးပြရတာပေါ့ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ပွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းရတာကတော့ဓမ္မတာပါမြန်မြန်လောင်ကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီလေ EDM အသေးပဲကလည်းအလားတူပါပဲနေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ She's a very smart politicianI think she can give other politicians a run for the money.
သူကသိကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့သိကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လင်းပါပါAmerican နိုင်ငံသားဌာန International Visitor Leadership အစီအစဉ်နဲ့မြန်မာနိုင်ငံအတွက်တည်ခြားပြုလုပ်ပေးတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအဖွဲ့များပူးပေါင်းပါဝင်နိုင်ရေးအတွက်ရည်ရွယ်ပြီးမြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းနယ်ပယ်ကကိုယ်စားလှယ်၄ဦးကိုဖိတ်ကြားပြီးတော့မတ်လ31ရက်နေ့ကနေ April 22ရက်နေ့အထိ American နိုင်ငံမှာလာရောက်လေ့လာခွင့်ပြုခဲ့ပါတယ်ဒီစီစဉ်မှာပါဝင်ခဲ့တဲ့စက်မှုဝန်ကြီးဌာနလက်အောက်ခံစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနအသေးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဌာနနည်းပညာနဲ့ဈေးကွက်မြင့်တင်ရေးဌာနကညွှန်ကြားမှုဒေါက်တာဣရွှေစင်ထွန်းကိုအမေရိကန်မှာရှိနေစဉ်ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
အမရောစီပွားရေးနယ်ပယ်ကလာတဲ့လူတွေဆိုတော့သူကဒီမှာရောက်တဲ့ခါကျတော့ဘာတွေများလှုပ်ပေးပါလဲဘယ်ဌာနတွေများခေါ်သွားလဲ
အဲ့လိုမျိုးဟုတ်အစီအစဉ်ကစိတ်တပတ်မင်းကစီစဉ်ထားတာအရင်ကကောင်းပါရဲ့ရှင်ဘာဖြစ်လို့ဆိုကျွန်မဆိုလို့ရှိရင်တော့ဟို government ဘက်ကဖြစ်ပါတယ် government ဘက်ကဖြစ်ပြီးတော့ကျွန်မက policy maker တူပါpolicy maker တူဆိုတော့ SME တွေကဆရာတို့တည်တဲ့အချိန်မှာကျမတို့မြန်မာနိုင်ငံမှာ SME လို့တည်ရဟိုအချိန်ကာလကတိုးတောင်းပါသေးတယ်ရှင်2012ခုနှစ်ကမှကျမတို့စတင်ပြီးတော့ကျမတို့ SME development department ဆိုတည်ထောင်ပြီးတော့ပြည်သူတွေကို awareness ပေးပါတယ် SME တွေကနိုင်ငံရဲ့စီးပွားရေးအတွက်ကိုအရေးကြီးတယ်ဆိုတဲ့အကြောင်းကို awareness ပေးပါတယ်ရှင်အဲ့ဒီအချိန်ကြာမှပဲတော်တော်များများကို launch လုပ်ပြီးတော့ awareness ပေးနိုင်တဲ့အတွက်ကြောင့်မို့လို့အမြမာပြည်သူတွေက SME ရေကြောင်းစတင်တည်လာတယ်ပေါ့နော်အချိန်ကာလတိုးတောင်းပါသေးတယ်ရှင်အဲ့တော့ကျမကအဲ့မှာ SME ရေအတွက်ဟိုအဓိပ္ပာယ်သတ်မှတ်ချက်တောင်မရှိသေးတဲ့အချိန်မှာအဲ definition တွေကို stakeholder တွေနဲ့ဆွေးနွေးပြီးတော့ပေါ့နော်အဲ internal ရော international ရော partner တွေနဲ့ကျမတို့စုစည်းပြီးတော့ stakeholder meeting တွေလုပ်တယ်ပြီးရဲ့အခါမှာ definition သတ်မှတ်တယ်ပေါ့နော် SME ရေအရွယ်စာအုပ်သတ်မှတ်တယ်ပြီးရဲ့အခါမှာသူနဲ့သက်ဆိုင်တဲ့law တွေရယ် policy တွေရယ်ပြီးရဲ့အခါမှာregulation တွေထွက်ဖို့အတွက်ကိုကျမတို့ဆောင်ရွက်ခဲ့တယ်ပေါ့အဲ့လိုဆောင်ရွက်တဲ့အချိန်မှာပဲတပြိုင်တည်းကျမက government body ဖြစ်တဲ့အတွက် ASEAN မှာလည်း SME working group မှာကျွန်မက women entrepreneurship ရဲ့ leading person ဖြစ်ဆောင်ရွက်ပါတယ်။ဒါကြောင့်မလို့ကျွန်မ US State Department ကနေပြီးတော့ကျွန်မနဲ့ပူးပေါင်းဆောင်ရွက်ရင်းနဲ့ကျွန်မကိုသူတို့သိရှိလာအဖြစ်ပါတယ်ရှင်။သိရှိလာပြီးတော့ဒီ SME ဒီ American မှာရှိတဲ့ SME ရေလုပ်ငန်းတွေကိုလေ့လာဖို့အတွက်ကိုကျွန်မတို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်။ကျွန်မတို့ group က4ဦးဖြစ်ပါတယ်။အဲ့လေဦးမှာကျမ government body ကနေဖြစ်ပြီးတော့ channel 3ကလုပ်ငန်းရှင်ဖြစ်တယ်။နောက်လုပ်ငန်းရှင်တွေအပြင်ကို community leader ဖြစ်လဲဆောင်ရွက်နေတဲ့လူငယ်တွေဖြစ်ပါတယ်ရှင်။အဲ့ဒီခါကျတော့ကျမတို့အချင်းချင်းထဲမှာကိုပဲသွားလာရင်းနဲ့အမြင်ချင်းဖလဲနိုင်တာတွေဆွေးနွေးနိုင်တာတွေဖြစ်အောင်သူတို့စီစဉ်ထားပါတယ
်။အသေးစိတ်အစီအစဉ်တွေကရောဗျကျွန်တော်တို့သိလို့ရနိုင်မလား
။သူတို့အစီအစဉ်တွေကတော့အများကြီးပါပဲရှင်။အဲ့ဒီအများကြီးတွေမှာလည်းမှမအဲကျမတို့ပထမဆုံးရောက်ချင်းဆိုရင် federalism နေနဲ့ပေါ့နော်အဲဘယ်လိုမျိုးဆောင်ရွက်နေလဲ federal စနစ်အကြောင်းကိုအကျဉ်းတွင်းကျမတို့ရှင်းပြရတယ်။ပြီးတဲ့အခါမှာဒုတိယမြောက်နေ့ဆိုရင်ကျမတို့ George Washington University ကနေပြီးတော့အဲ entrepreneurial အတွက်ကိုဘယ်လိုမျိုးလုပ်ပေးရမလဲဆိုတဲ့ဥစ္စာတွေကိုအဲကျမတို့ကို professor ကနေပြီးတော့အဲပြန်ပြီးတော့ PowerPoint presentation နဲ့ရှင်းပြရတယ်။သူတို့နိုင်ငံမှာဘယ်လိုလုပ်နေလဲကျမတို့နိုင်ငံဆိုရင်လေဒီတိုင်းပဲဟိုပြည်내နေတိုင်းဒေသတွေနဲ့အဲcabinet member ဝင်ကြီးတွေနဲ့ဝင်ကြီးဌာနတွေနဲ့ပေါ့နော်ချိတ်ဆက်ပြီးဘလို့ဆောင်ရွက်လဲဆိုတော့ကျမတို့ကအခုမှစလုပ်နေတဲ့အချိန်မှာသူတို့ကလည်း federal and state နဲ့ဘလို့ချိတ်ဆက်ပြီးတော့ SME ဖွံ့ဖြိုးတိုးတက်ကိုဆောင်ရွက်ပေးနေတယ်လေနောက်တစ်ခုကအဲ SME ရဲ့ဖွံ့ဖြိုးတိုးတက်ရေးကို government body အနေနဲ့က policy တွေ law တွေနဲ့ legislation လုပ်ပေးနေတဲ့အပြင်ကို SME တွေကိုယ်တိုင်ကလည်းသူတို့ကိုယ်တိုင် participation ပါပြီးတော့ဘလို့လှုပ်ဆောင်ရမယ်ဆိုတာတွေကိုခဏအတီးတီးနဲ့ကျမတို့ကိုသူတို့ကဟိုလက်တွေလည်းပြရတယ် theoretical လည်းရှင်းပြရတယ်ပေါ့နော်သူတို့လက်တွေလှုပ်ဆောင်နေတဲ့ government ကဘလို့လုပ်ပေးတယ် state နဲ့ folder နဲ့ဘလို့ချိတ်ပြီးလုပ်ပေးတယ်ပြီးတဲ့အခါမှာအဲ SME တွေကိုယ်တိုင်ကဘလို့ participation လုပ်တယ်ပေါ့နော
်သူတို့ပို့ချပေးတဲ့တင်ဒန်းပဲဆိုကြပါစို့နော်တင်ဒန်းကအလုံးတော့ကတော့တပုံဆန်နေပဲပေါ့နော်ဟိုအစိုးရဘက်ကလာတဲ့လူမျိုးလို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းခွင်ဘက်ကလာတဲ့လူမျိုးလို့ဆိုတိကျခွဲထားတာမရှိပါဘူ
း။မရှိပါဘူးရှင်။ကျမတို့အုပ်စုထဲမှာလည်းဒီ group member တွေက4ဦးဖြစ်ပါတယ်။ဒီ4ဦးမှာလည်းတယောက်တနည်းအားဖြင့်နေလာပြီးတော့ဟိုအမြင်ချင်းမတူတာတွေကိုဟိုကိုယ့်အမြင်နဲ့ကိုယ်ဆွေးနွေးတင်ပြလို့ရအောင်သူတို့ဘက်ကတင်ပြတာတွေကလည်းဒီတိုင်းပါပဲ။သူတို့ဘက်ကလည်း government body ဖြစ်တဲ့ဥမာအဲ Department of the Treasury လို့နောက်တစ်ခါအဲ private sector ဆိုရင် US Chamber of Commerce လိုမျိုးစသဖြင့်အဲအစိုးရပိုင်းကဒီပြည့်ရဲ့အခါမှာပုဂ္ဂလိကပိုင်းကိုကဏ္ဍအတိအကျနဲ့ကျမတို့ကိုရှင်းပြပါတယ်
။သူတို့ပြောပြတဲ့အကြောင်းအရာတွေအပေါ်မှာရောဘယ်လိုသဘောရတယ်လဲကဆိုလိုချင်တာကတော့မြန်မာနိုင်ငံအတွက်အသုံးဝင်နိုင်မလား
။ကျမတို့အရင်မဲကြိုက်ပါတယ်ရှင်။ဘာဖြစ်လို့လဲဆိုတော့သူတို့ government အနေနဲ့အဲ SME လေး small business လို့သူတို့ကပြောရပေါ့နော်။သူတို့က small business လေးကို start up လေးကိုစပြီးတော့သူတို့ကကိုပြီးတော့ဖေးကူပေးတယ်။ဘယ်လိုစနစ်နဲ့လုပ်ပေးနေတယ်လဲ။ Federal state နဲ့ဘယ်လိုချိတ်ပေးနေတယ်လဲ။ကျမ policy maker တယောက်အနေနဲ့လေ့လာရတယ်လို့ပါဝင်လာတဲ့ကျမတို့ business person တွေဖြစ်တဲ့ဟိုအမျိုးသမီး business owner လည်းပါတယ် farmers လည်းပါတယ်ကျမအုပ်စုထဲမှာသူတို့ကိုလည်းဒီမှာရှိနေတဲ့အဲ US မှာရှိနေတဲ့ SME တွေကကိုအားကိုကိုပြီးတော့ဘယ်လိုမျိုး innovate လုပ်ကြလဲစသဖြင့်အကုန်လုံးကိုသူတို့ကမခွဲခြားပါဘူးရှင် government မဟုတ်လို့ဒါကတော့ private မဟုတ်လို့ဆိုပြီးတော့မခွဲထားပဲနဲ့သူတို့ကသူတို့လက်တွေ့လုပ်နေတာတွေကိုခြားပြပါတယ်အဲ့ခြားပြတဲ့ပုံမှာကျမတို့ကအဲပြန်လဲပြီးအချင်းချင်းဆွေးနွေးရဲကိုယ်နိုင်ငံမှာဘယ်လိုမျိုးပြန်ပြီးတော့ adapt လုပ်လို့ရမလဲဆိုတာတွေကိုသင်ယူလေ့လာလို့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီ Washington DC မှာဒီဟို George Washington လို့ကျောင်းမျိုးကြီးတွေမှာ
ဟုတ
်ကဲ့ဟို professor တွေကသင်ပြတာတော့ဟုတ်ပါပြီပေါ့နော
်ဟုတ်ကဲ့အ
ဲ Iowa ကိုခွာတဲ့အကြောင်းရင်းကောင်ဘာများပါလဲဗျသူကတကယ်စက်ပြိုးရေးနယ်မြေဆိုတော့အမေရိကမှာတော့ရေးပွားအဖြစ်နားလည်ထားကြတယ်ပေါ့နော်သူမှထူးခြားချက်ပါရှိလို့များပါလဲ
Iowa မှာ entrepreneur development center ဆိုတာရှိပါတယ်။အဲဒီ center မှာသူတို့ဘယ်လိုမျိုးလုပ်ပေးနေသလဲ။အရင်စိတ်ဝင်စားကြကောင်းပါရဲ့ရှင်။သူတို့ကဟိုအကျိုးမြတ်မယူတဲ့အဖွဲ့အစည်းတွေဖွဲ့စည်းထားပါတယ်။ဒီအဖွဲ့ရပေါ့နော် entrepreneur development center ဆိုရင်ဒီနေ့မနေ့ပိုင်းမှာလေ့လာခဲ့ရတယ်။အဲဒီမှာventure capital နဲ့ဘယ်လိုမျိုးလုပ်ပေးတယ်။နောက်တစ်ခါ SME တို့ marketing strategy ဘယ်လိုစောက်ပေးရစတဲ့ချင်းပေါ့နော်။သူတို့ကဏ္ဍအပေါင်းစုံကိုဒီဒီချာချာလေးကိုရှင်းပြပါတယ်သူတို့လုတ်ပေးနေတာဒါတွေကိုကြည်ချင်းအားဖြင့်ကျမတို့နိုင်ငံမှာလည်းကျမတို့ကပြန်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်တွေစုစည်းမယ်အဲကျမဆိုအင်ဂျင်နီယာတယောက်ပါဒါကြောင့်မလို့ဒီ SME တွေကို service provider အနေနဲ့ policy maker အနေနဲ့ပြုလုပ်ပေးတဲ့နေရာမှာတခြားသောအဲစီးပွားရေးပညာရှင်တွေလိုအပ်မယ်ဆိုတော့ဒီနေ့နားလည်လာရပါတယ် Iowa ဆိုလို့ရှိရင်ဥမာ site ပြောရေးဆို con ပေါ့နော် con site ပြီးတော့အဲ့ဒီ con ရဲ့ဘေးထွက် product တွေကဒါအစ value added လုပ်ပြီးမှပြန်ပြီးတော့ရောင်းချရဲပေါ့နော် ကျွန်မတို့နိုင်ငံမှာဆိုလို့ရှိရင် raw တွေကိုရောင်းတာများပါတယ်ပါလာတဲ့ business SME ကြီးကိုယ်တိုင်ကိုကပဲကိုယ့်ဟာကိုပဲ innovative လုပ်ပြီးစဉ်းစားရမယ်ကိုယ့်ရဲ့ product ကို raw ဖြစ်မရောင်းရဘူးvalue added လုပ်ပြီးမှရောင်းရမယ်ဆိုတာတွေကိုတို့မှအတွေးအမြင်ကြီးရလာစေပါတယ်ရှင်ကျွန်မကိုယ်တိုင်လည်း SME တွေကို service provider လုပ်ပေးနေတဲ့အတွက်ကြောင့်မလို့ပြန်ရောက်လို့ရှင်ကျွန်မ SME တွေကိုဒီ value added လုပ်ပြီးမှရောင်းချနိုင်ရမယ်ဆိုတဲ့အကြောင်းတွေကိုပြန်လည်ပြီး sharing လုပ်ပါပါရှင
်အခုဆက်လက်တင်ဆက်မဲ့သုတဆောင်လင် American တခွင်မှာတော့American ပြည်ထောင်စု Tennessee ပြည်နယ်မှာဒုက္ခသည်ဖြစ်ရွှေပြောင်းခြေချနေထိုင်နေတဲ့ကိုရဲဝင်းရဲ့ဘဝစကြောင်းရိုက်ကူးထားတဲ့ရုပ်ရှင်နဲ့ပတ်သက်ပြီးတော့ကိုအောင်ကနေကိုရဲဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းတစ်ကိုနားဆင်ရမှာပ
ါကိုရဲဝင်းတို့အခုနေတဲ့နေရာကဒီတနက်စီပီနဲ့ Nashville မြို့ရဲ့စင်ကြေပုံးကဲ့ရက်ကဒါစင်မာနာမြို့မှာဟိုမြန်မာပြည်ကနေပြီးတော့ရွှေပြောင်းအခြေချနေထိုင်တဲ့သူတွေထောင်ထဲချီပြီးတော့ရှိတာပေါ့ဆိုတော့ဒါသူတို့တွေရဲ့အဲ့ဒီမှာရွှေပြောင်းအခြေချနေထိုင်လာကြတဲ့ဒါကိုရဲဝင်းအကြောင်းပေါ့လေအဓိကကတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဟိုရုပ်ရှင်ရိုက်ကူးထားတယ်ဆိုပြီးတော့ဟိုကျွန်တော်တို့သိရပါတယ်ခင်ဗျအဲ့ဒီအကြောင်းလေးကိုအရင်ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်ရှင်းပြပေးလို့ရပါတယ်ကျွန်တော်တို့ဒီရွှေပြောင်းအခြေချလာတဲ့ဒီ Tennessee State ပေါ့နော်စမနာမြို့လေးကိုကျွန်တော်တို့ကရောက်ချလာတော့2000ခွန်ပတ်ဝန်းကျင်လောက်မှာကျွန်တော်ရောက်လာတော့လူက40ပတ်ဝန်းကျင်50ပတ်ဝန်းကျင်လောက်မှာရှိနေတာပါဒါပေမဲ့1000 2000 1000 2000ဆက်တိုက်ဆက်တိုက်လူတွေကစောင့်ဝင်လာတာပေါ့အဲတော့ကျွန်တော်တို့ကဒီကိုရောက်လာတော့ခိုကိုင်းရမယ်ဖြစ်တယ်ဒုက္ခတွေရောက်ကြတဲ့ခါကျတော့ကျွန်တော်တို့အကူအညီတအားလို့အပ်လာတယ်ကျွန်တော်တို့ကဒီခရိယံဘာသာဝင်ဖြစ်တဲ့ခါကျတော့ခရိယံကြားကြောင်းကိုတွားပြီးတော့အကူအညီတောင်းဖြစ်တာပေါ့ကျွန်တော်တို့ကဟိုနေဗမာပြည်ကလာတဲ့အင်္ဂလိပ်ကန်တွေဆိုတော့ဒီအမေရိကန်မှာရှိတဲ့အင်္ဂလိပ်ကန်ဖျားเจ้าကိုကျွန်တော်တို့တွားပြီးအခုညတောင်းတော့အဲ့ဒီဖျားเจ้าမှာကဒေါ်လာသန်းနဲ့ချီပြီးတော့အဖိုးမပေးနိုင်တော့ဘယ်နဲ့ရောင်းလာရတော့မယ်ဆိုတော့ဘယ်လိုပြောမလဲအဲ့ဒီဟိုနေဖျားเจ้าကိုကျွန်တော်တို့တွားပြီးတော့ရောက်ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကရုပ်ရှင်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ဖျားเจ้าကိုသူကလွန်ခဲ့တဲ့အနည်း20လောက်ကပေါ့နော်သူတို့ဟိုနေဒီသာသနာပြုဖျားเจ้าအဖြစ်ဒီကွက်တုတ်ကဲကိုသူတို့ဝယ်ပြီးတော့ဖျားเจ้าဆောက်ထားတယ်အဲ့ဖျားเจ้าကဖျားเจ้าဟိုနေဒီဟိုနေသူတို့ရဲ့သာသနာပြုလုပ်ငန်းကမအောင်မြင်ဘူးပေါ့မအောင်မြင်ဘူးဆိုတော့ဖျားเจ้าကိုပြန်ရောင်းတော့မယ်ကျောင်းမို့အတွက်ကအစင်နဲ့လည်းဖြစ်နေပြီဒီဟိုနေငွေတန်ဖိုးကစမ်းနေချီကိုလမ်းနေချီမပေးနိုင်ဘူးကျွန်တော်တို့ရောက်လာတဲ့ခါကျတော့သူတို့ကဖုန်းတော်ကြီးကကျွန်တော်တို့ကူညီမယ်သူ့ပြည်တော်ညာလိုက်ဒီဖျားเจ้าကရောင်းရတော့မယ်တဲ့တို့နဲ့အတူတူလိုက်သွားရအောင်ဆိုတော့ကျွန်တော်တို့ကတော့မဟုတ်ဘူးကျွန်တော်တို့ကဒီယုံကြည်တော်သူတွေဖြစ်တဲ့အတွက်ဒီမှာကျွန်တော်တို့ဆက်ပြီးတော့ရက်တည်နိုင်ရအောင်ကျွန်တော်တို့ဖျားရှင်စီမှာဆုတောင်းမယ်ဆရာကအားကိုပြီးတော့ကျွန်တော်တို့ရှက်လန့်ဆက်ပြီးတော့ရှောက်ကြမယ်ဆိုပြီးတော့ဟိုကျွန်တော်တို့ကသူတို့ကိုဟိုနေတက်ဟိုနေဂရိခံမှုတွေပေးတယ်ဟာသူတို့ကလည်းအံ့ဩတာပေါ့ဘယ်လိုလုပ်ကြမှာလဲပေါ့ဒါပေမဲ့တစ်ဆင့်တစ်ဆင့်ကျွန်တော်တို့ဒီအခက်ခဲတွေအများကြီးကြော်ဖြတ်သွားတော့ဒီဖြားချောင်းရဲ့တန်ဖိုးကိုကျွန်တော်ပေးကြမလို့တော့နောက်ပြီးတော့ကျွန်တော်တို့ကလည်းဒီမြန်မာ community မှာလည်းဒီ2014မှာအကောင်းဆုံးသောစုကိုရရှိကြတယ်မြန်မာဒုက္ခသည်ကိုကူညီပေးတဲ့ကျွန်တော်နဲ့ဒီအင်္ဂလိပ်ဒီကိုကိုနေဥဆောင်တဲ့အော်နေဖာဖမိုက်ကျလို့ရတမိုင်းကြောင့်ဖျက်မှန်လိုက်ဖရိုက်ကိုတို့ဝယ်ပြီးတော့ဟောလိဝုဒ်ရိုက်ရှင်ဇက်ကအဖြစ်ရိုက်ရှင်နေဆိုပြီးတော့ကျွန်တော်တို့ခွန့်တောင်းတယ
်ရုပ်ရှင်ကိုဘသူတွေကရိုက်တာလဲဘယ်ကုမ္ပဏီကရိုက်တာလဲဆိုတဲ့အကြောင်းအောင်ပြပြပါအောင
် Sony ကုမ္ပဏီကပေါ့ Sony ကုမ္ပဏီကစပွန်ဆာပေးတာကျန်တဲ့ဟိုနေရုပ်ရှင်ဟိုနေရိုက်တဲ့ဒရိုက်တာတွေကတော့တို့ကဟို Stewa ကုမ္ပဏီလို့လေတို့ခေါ်တယ်ဒါပေမဲ့တို့ကပေါင်းဆက်ပြီးတော့အကုန်လုံးစိတ်ဝင်စားစွာနဲ့တို့ကပေါင်းဆက်ပြီးမှရိုက်ရှိကြတာပေါ့
ဒီရုပ်ရှင်ဇာတ်ကားကိုအခုဒါကိုရိုက်ပြီးဆိုတော့ဒါအမေရိကန်ပြည်တော်စုမှာပဲဖြန့်ချိဖို့လားခင်ဗ
ျမဟုတ်ဘူးသူတို့ကဒီဇာတ်ကားကိုတကဘာလုံးဖြန့်ချိမယ်လို့သူတို့ပြောတယ်ဘာဖြစ်လို့လဲဆိုတော့ဒီဇာတ်ကားကိုသူတို့ကတကဘာလုံးလဲတွေ့စီချင်တယ်တကဘာလုံးကလူတွေလဲနှင်းစင်ချင်တယ်ဒါအင်မတန်မှကိုဂုံစရာကောင်းတဲ့ဖြတ်သန်းမှုလေးဟိုစီစဉ်ဆောင်ရွက်မှုလေးတစ်ခုဖြစ်တယ်ဆိုပြီးတော
့ဟုတ်ကဲ့ဟိုဇလန်းနာမည်ရော
ဇလန်းနာမည်ကြတော့သူတို့က all safe ပေါ့ all safe ဆိုတာတတ်ရှင်တော်သူများအားလုံးတို့အတိတ်ပဲရတယ်ဒါဒီ offset ကိုယူရတဲ့ဆိုတာလေဖျားချောင်းရဲ့ပင်ကိုနမ့်မယ်ပေါ့နော် offset ကနမ့်မယ်ရတော့
ဟုတ်ကဲ့ဒီရုပ်ရှင်ဇလန်းကဘယ်တော့လောက်စပြီးတော့ဖြန့်ချီဖို့အစီအစဉ်ရှိပါလဲ
ဒီနှစ်နော်2019 August
25年前嘛，用电米罗表达嘛，晓得好个。
所以说，你美国嘛呗，不他妈从啥用电嘛不？好个。所以说，古那你有些人讲变色嘛，古叶文。所以说，古叶文那个在电视边那个啥比较，切切拉家的看嘛。古那罗巴，你培养讲我不罗多比较，把你古你多当给他嘞。
古要拿来家来看着，晓得吧？你那帮超市。
那套看到啊，那套学到啊，说那帮超市，别人说奥马，就那罗也经营都看到一个，这边那开家了，都罗看呀，啥来么大家了，就那罗也好呢，苗苗子开开呢，丢要了了，苗苗子开开讲话了不，讲话嘞开家了，就那罗个，啥子哎呀呀不喏，我呢，过年没得路阿的，可能江北沙路，江买一个沙路，路木一个沙路，我六下路，这个那这路，啥子哎呀不，说了，哎，开开的过年路，就那罗我到那开家了。 哎，头脑子也怕多嘞，是不？就那路过年没了，可能把地皮来的。他外面土路是马路，不然嘛，我这边还没修，就偏向于养老了嘛。他外面偏的偏西的，是不？就那路用钱就堵那塞个不了。这样子的要啥地方人呢？没得压开家了不？
古叶文那个，古农民多比了，古年当年起码了，哎，培养长啊，他养他养不熟比了，是真水他比比不来，他没好不老长没养别的啥嘞。
哎呀，那可能地不老长没养别的嘞，说那个地，培养长个五十亩的葡萄树啊，只能说个，你们这么个多呢，吃钱没有啊嘞，反正只能说有他们的，别样的养兵过年木，那不着只能说个养鸡木的，鸡味着，只能说大多，我们吃钱没有啊嘞，看着了。
第六个，刚刚过年对面说都冷下了，冷下了。在那路也比英格兰，可能偏向的说了，真的在嘛，大在那边，就要嘛可能，四月四了不？然后在那边，安尼康粉四了不？哎，你妈可能，碰到几里啊，要帮你压住了，那就偏向的偏向的讲也过着，大不了，可能你生，你那个那带着来路的个嘞，到你压了四家的开着，哎，你妈真的，俺们那老自家表哥，丢了。
据我这把当手了，把当手了哦呢，比他那是嘛些的必须，就帮什么个呢？就那个俺们自家表哥困住来的，困住来的就那个，哎，伢嘞困也有呗，就那高中皮包，那他偏的偏差不下来，困也白受了。所以嘛，就那多得不着，故意当了不？就那路呀，那帮超市楼楼都在当的嘛，比老拉黑也白着，过年买呢，也得拉黑也白。 他们只能说个偏心，用钱没得苦给哟。那边只能说个，开开旅游，这什么都是奥秘，遇到丢下了开家了不？起码要不然只能说别人来么得不？把路路把街上买了么得有？啊，路路么睡觉，过年没个嘞？哦，别人你爱吃来不呀？到那吃了，过年拍到那只能说别到路多买了么得着？开开的也没有面子，开里的开里的没路，工厂回来工厂没路，这车，第三班上呀，提开的路是提开的路没路不？第六路只能说。
过年不落阿达不，阿拉讲不，只能说个，这老师我比过个不让你偏向嘛，甚至我比过个钱呢，他阿边，只能说个，他不干的过年本来没，他那阿边边的过年本来没过年没落嘞，过年背吧，只能说个，拉不落，你用用紧紧的，拉点点当手嘞，拉不落，只能给你等一下都卡在你皮带，那么等嘛，有打不落，我呢吃些高粱卤的皮包嘞，就那做，包括点点当手了，是吧？吃吃那皮没背，水嘛，刚落加一点生辣椒嘞。
他外面走路把表来走了，底下讲我要买哈雷了，看他有啥来吧，是不是？那你老呢？那你啥人开的？我今天的那天，由于你妈妈牺牲过，我今天
DC 家里待在同仁的巴里去。
American 所有的波拉米阿伯古店家发了没信。
လွတ်လပ်ပြီးအမေကိုကင်းတဲ့စာနယ်ဇင်းသတင်းမီဒီယာတွေမတရှိနိုင်တဲ့လူ့အဖွဲ့အစည်းတစ်ခုဟာလွတ်လပ်ပြီးဒီမိုကရေစီနေကြတဲ့လူ့အဖွဲ့အစည်းမဖြစ်နိုင်ပါဘူး။တမယိုးကြပုံနှိပ်နဲ့တန်လွှင့်မီဒီယာဝက်ဖြစ်စေဘလော့ဝက်ဘ်ဆိုက်နဲ့တခြားဒီဂျစ်တယ်ပုံစံမီဒီယာတွေဝက်ဖြစ်စေတည်လွတ်လပ်ခွင့်ကနိုင်ငံသားတွေအတိတ်တူတာဒုစရီပြီးလူသားချင်းကြည်ပြန့်တဲ့ဆက်သွယ်
ဲ့အများပြည်သူစွန့်နှင်ချက်တွေအပြန်အလှန်ဖလှယ်ဖို့လုပ်ပေးနိုင်ပါတယ်။လွတ်လပ်တဲ့လူ့အဖွဲ့အစည်းမှာအစိုးရဟာရွေးကောက်ပွဲကနေတဆင့်တရားဝင်မှုကိုရယူတာကြောင့် ဒီကိစ္စဟာအရေးကြီးပါတယ်အတိတုတ္တကြွယ်ဝတဲ့မဲဆန္ဒရှင်တွေကိုအလွယ်တကူဆွဲဆောင်နိုင်ခြင်းနဲ့ပြီးသူတို့ဟာအစိုးရရဲ့တာဝန်ခံမှုကိုကြည့်ပြီးတော့မဲထည့်ဖို့ဖြစ်နိုင်ခြင်းပိုများပါတယ်တည်လွတ်လပ်ခွင့်ကိုအကောက်အွယ်ပေးတာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအားကောင်းစေတယ်ဆိုတာထင်ရှားပါတယ်ဒီထဲမှာတည်င်းချက်လက်တွေကိုရှာဖွေတာရယူတာမျှဝေတာစသည်အားဖြင့်ပါဝင်ပြီးနိုင်ငံသားတွေအနေနဲ့ဆုံးဖြတ်ချက်တွေကိုအတိတုတ္တပြေဝစွာခြာနိုင်စေပါတယ်။ကမ္ဘာပေါ်ကအာဏာရှင်တွေဟာဒီချက်ကိုသိကြပါတယ်။ဒါကြောင့်လဲသတင်းမီဒီယာနဲ့အမောင်ချထားတဲ့သတင်းတွေကိုရအောင်လိုက်ယူတဲ့သတင်းတောက်တွေအပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်ကြတာပါ။မေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဒီနေ့ကိုသတ်မှတ်ပေးထားတာပါ။သတင်းလွတ်လပ်ခွင့်ရဲ့အရေးပါပုံကိုသတိပြုမိစေဖို့ဒါဇင်ပေါင်းများစွာသောနိုင်ငံတွေမှာစာနယ်ဇင်းတွေစင်စာလုပ်ခံရ၊ဒဏ်ချခံရ၊ရက်ဆိုင်ခံရ၊အပိတ်ခံရတာတွေရှိနေတာကိုအသိပေးဖို့သတင်းတောက်တွေ၊အယ်ဒီတာတွေ၊ထုတ်ဝေသူတွေအနောက်ချက်ပေးခံရ၊တိုက်ခိုက်ခံရ၊ထိန်းသိမ်းခံရဒါအပြင်အသက်ခံရတာတွေတောင်မှရှိနေတာကိုသတိရစေဖို့ရည်ရွယ်သတ်မှတ်ထားတာပါစင်စာလုပ်ခံရမယ်ဒါမှမဟုတ်အပိတ်ခံရမယ့်အန်ဒရယ်နဲ့ကြုံနေရတဲ့မီဒီယာတွေကိုအားပေးထောက်ခံတဲ့သူတို့ကြွန့်ကျင်ရာအတမူဝမ်းကြောင်းအလုပ်ကိုလုပ်ရင်းအသက်ဆုံးရှုံးသွားရတဲ့သတင်းတောက်တွေကိုအောက်မေ့သတိရတဲ့နေ့တစ်နေ့ဖြစ်ပါတယ်။လူခွင့်ရတရားဖြစ်တကဘာလုံးကအတိမတ်ပြုထားတဲ့သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကမ္ဘာတစ်ဝန်းကအစိုးရတွေကိုသတိပေးတဲ့နေ့လည်းဖြစ်ပါတယ်။သတင်းစာတွေမရှိတဲ့အစိုးရမျိုးဖြစ်တင်သလား။ဒါမှမဟုတ်အစိုးရဆိုတာမရှိပဲသတင်းစာတွေပဲရှိတာမျိုးဖြစ်တဲ့လားဆိုပြီးမေးလာရင်တော့ဒုတိယဖြေကိုဖြေဖို့တွန့်ဆုတ်နေမှာမဟုတ်ပါဘူးလို့အမေရိကန်ပြည်ထောင်စုကိုတီထောင်သူတွေထဲမှာအရှိန်အဝါအကြီးဆုံးတတိယမြောက်သမ္မတသောမတ်ဂျက်ဖာဆန်ကတခါတော့ကရေးပူးပါတယ်မိမိတို့အစိုးရတွေရဲ့အခြေခံဟာလူတွေရဲ့သဘောထားမြင်မဲ့ဖြစ်ပြီးအဲ့ဒီအတိုင်းဖြစ်နေအောင်ထိန်းသိမ်းထားဖို့ရဟာပထမဆုံးညီမှန်းချက်ဖြစ်တဲ့နယ်လို့သောမတ်ဂျက်ဖာဆန်ကရေးခဲ့ပါတယ်ခင်ဗျာ
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုရှင်းပြလို့ကြည်ပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။အခုတော့သတင်းအချင်းချုပ်ကိုမဆုမျက်မွန်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဟန်ဘရက်အိုဘားမားသတိပေးတဲ့ကြားကအငြိမ်းစားကြီးတဲ့ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကိုသမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်ခန့်အပ်ခဲ့တယ်ဆိုတာကိုအင်ဂျီရောကအတည်ပြုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်နိုဝင်ဘာ10ရက်ကသမ္မတနဲ့ဒီအိုဘားမားနဲ့အင်ဂျီရောမှတွေ့ဆုံစဉ်မှာသမ္မတအိုဘားမားကမစ္စတာထရမ့်ကိုကိုယ်တိုင်သတိပေးခဲ့တာဖြစ်တယ်ဆိုတာကိုအင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုခဲ့ပါတယ်။အမေရိကန်ဆိုင်ရာရုရှားတပ်အမတ်ကြီးနဲ့အဆက်အသွယ်ရှိတဲ့ကိစ္စနဲ့ပတ်သက်လို့ဖလင်းကဒုသမ္မတမိုက်ပန့်စ်ကိုလိန်ညာပြောခဲ့တယ်ဆိုတာကိုထရမ့်အစိုးရတက်လာပြီးပြီးချင်းမှအင်မီရိုတာဝန်ရှိသူတွေကိုသူတတိပေးခဲ့တဲ့အကြောင်းထရမ့်အစိုးရလက်ထက်ရှေ့တကျုပ်တာဝန်ကိုခိတ္တတာဝန်ယူခဲ့တဲ့ဆယ်လီယိတ်စ်ကလည်းအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီခွဲကြားနာပွဲမှာပြောကြားခဲ့ပါတယ်ပြည်သစ်သမ္မတအဖြစ်နဲ့ပြည်သစ်ပြည်သူတွေရွေးချယ်ခဲ့သူအမန်နျူအယ်မက်ခရွန်ကိုကမ္ဘာတဝန်းကကောင်းဆောင်တွေနဲ့နိုင်ငံရေးကောင်းဆောင်တွေကအခုပြုစကားပါနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမစ္စတာမက်ခရွန်စီကိုတင်းလာနေကတယ်လီဖုန်းနဲ့ဆက်သွယ်အခုပြုစကားပြောခဲ့တယ်လို့အင်ဗျူရောပြောခွင့်ရသူရှွန်စပိုက်ဆာကပြောပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းလဲတွေကိုအကြမ်းဖက်တဲ့နီးနဲ့ရရှိအောင်ပြောင်းလဲကြိုးစားခဲ့သူဖြစ်တာကြောင့်လန်ဒန်မြို့တော်ကအမြင့်ဆုံး Honorary Freedom of the City of London ဂုဏ်နူးဆောင်ဆုကိုရရှိခဲ့တဲ့ဒေါက်ဆန်းစုကြည်ကလန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုကိုချီးကျူးခဲ့သလိုလန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံလာလည်ဖို့ဖိတ်ခေါ်လိုက်ပါတယ်။ NLD အစိုးရစူးစမ်းလုပ်နေတဲ့အပြောင်းလဲတွေနဲ့ဘလို့စိန်ခေါ်မှုတွေရင်ဆိုင်နေရတယ်လဲဆိုတာသိရအောင်ကိုရိုင်းလာကြည့်ဖို့ဒေါက်ဆန်းစုကြည်ဖိတ်ခေါ်ခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့သမ္မတရွေးချယ်ဖို့အတွက်တောင်ကိုရီးယားပြည်သူတွေမဲပေးနေကြပါပြီရှင်။
မဆုညံမွန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ရှားဖောင်ပါရှင်အင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်အင်္ဂါနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေကျွန်မအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.